Welcome to the Voice of America in Burmese.
ဒီမှာနေကနေတော့တာရှင်ရှင်2019ခုနှစ်မေလ28ရက်တနင်္ဂနွေနေ့မနက်ခင်းဒီရီစီစဉ်နေကိုမိတ်ကံပြောင်စုမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိဆိုင်းတိုမီတာ32 40 49နဲ့50တို့ကနေတိုက်ထုံးမပေးနေပါတယ်။ဆိုင်းအတန်းစမှာဒီမနက်တော့စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ G7စိတ်တည်ညီလာခံကအမေရိကန်မှာပါတဲ့သဘောတူညီချက်ကိုထုတ်ပြန်လိုက်ပါတယ်။ရန်ကုန်အင်းစိန်မှာမနေ့ကကျင်းပတဲ့မဘာသာညီလာခံကိုပြည်ထောင်ထောင်ချီတက်ရောက်ခဲ့ပါတယ်။ကိုရီးယားကျွမ်းကျော်ကိုတက်ပြတ်မြောက်အမေရိကန်စစ်တမောဆီလွတ်လိုက်ပါတယ်။ဒီလိုထူးခြားတဲ့တဲ့တွေကိုဒေါက်တာမြို့တက်နဲ့တူတင်ပြပေးတော့မှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီနေ့ပြီးမှတော့သားရှင်နေနာဆင်ကြမှာကစီတီဂျီဥကိုနီကိုတနက်နေ့လုံးကျန်ထွက်ပြေးသွားတဲ့တရားခံကိုလိုက်လံဖမ်းဆီးပေးရင်တနက်ထိမှန်သေးဆုံးခဲ့ရတဲ့အငားရမောင်ကိုနေဝဲအမှုနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာရှင်နေကိုစလဲစာတင်သွင်းလိုက်ပြီးဖြစ်ပါတယ်။
မင်းမင်းရတော့ပေါ့နော်ရပိုင်းတဲ့တရားရုံးမှာရာဇစ်ရှိမှု45မြင်းဆောင်2018ဆွဲဆိုတဲ့ပုံမှန်က300မြင်းမြင်
းဒီမှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်နေဦးရောဘတ်ဆန်အောင်ကခုလိုပြောသားတာကိုမကြခင်မှာပြေဆုံးနာစေရမှာပါဒါပြင်ဦးအောင်ခေမြန်မာရေးသုံးသက်ခြင်းနဲ့ EDM အင်္ဂလိပ်စာသတင်းစာစီစဉ်မှုကိုလည်းဒီမနက်မှနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲ့ရောက်သတင်းတွေကိုကိုစောဝင်းတော်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးသွားပါမယ်ရှင
်ဒီဆက်မင်းသမုတ်တီခုနနိုင်ငံစီစူဝဲကထုတ်ပြန်တဲ့ကြေညာချက်မှာအရင်ကမလုပ်ဘူးတဲ့လောက်ရတစ်ခုအနေနဲ့အရေးကြီးတဲ့ကိစ္စကြီးတစ်ခုအတွက်အမေရိကန်ပြည်ထောင်စုကိုချမ်းလှထားခဲ့ပါတယ်။နောက်ဆုံးထုတ်ပြန်တဲ့ကြေညာချက်အရအမေရိကန်ပြည်ထောင်စုကလွယ်လို့ဥရုယာတီပြောင်းလဲမှုရော့ကြရေးအတွက်ဝိုင်းဝန်းလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေနဲ့ပဲသဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကပြန်လဲတုံ့ပြန်နေတဲ့ကာလဖြစ်တာကြောင့်အများသဘောတူဆုံးဖြတ်ချက်ထဲမှာပါဝင်နိုင်တဲ့အနည်းအထားမရှိသေးဘူးလို့ G7 ထိပ်သီးညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဖြစ်စဉ်ကိုနားလည်သဘောပေါက်ထားတဲ့အတွက်ကနေဒါ၊ပြင်သစ်၊ဂျာမနီ၊ဂျပန်၊ UK နိုင်ငံတို့ကအစိုးရအကြီးအကဲတွေအပါအဝင်ဥရောပကောင်စီ၊ဥရောပကော်မရှင်တို့ကဥက္ကဋ္ဌတို့အနေနဲ့ Paris သဘောတူညီချက်ကိုအများဆုံးအကောင့်ထဲဖော်ကြဖို့တနိဋ္ဌာန်ပြုကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကာဗွန်ဒိုင်အောက်ဆိုက်ဒ်ရေစိတ်မှုရော့ကြရေးလွန်ခဲ့တဲ့နှစ်နှစ်တုန်းကနိုင်ငံပေါင်း195နိုင်ငံကကိုယ်စားလှယ်တွေအကြရရှိခဲ့တဲ့သမိုင်းဝင် Paris သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ရေးမထွက်ရေးအချင်းယူဆုံးဖြတ်ဖို့လိုနေသေးတယ်လို့ G7 ထိပ်သီးညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ပဲသဘောတူညီချက်အတွက်အတိအသဆုံးဖြတ်ချက်ကိုရှေ့တင်းပါအတွင်းမှာချမှတ်မယ်လို့အီတလီနိုင်ငံဆီစီလီကျွန်းမှာကျင်းပတဲ့ G7 ထိပ်သီးဆွေးနွေးပွဲပြီးဆုံးကနေအလို့သဘောတွေ့ဆုံတဲ့နေ့လည်ကစာပွဲမှာသူရဲ့ကိုပိုင် Twitter လူမျိုးကိုရင်ကတည်းကစင်တမရဒေါ်နယ်ထရမ့်ကကြေညာလိုက်ပါတယ
်။ American တမရဒေါ်နယ်ထရမ့်ရဲ့အာမတ်ဆွေးပြောင်းရေးအဖွဲ့နဲ့ Russia ဆူအာလိုဂျာမာဒီဝက်ဆက်သွယ်ရေးလမ်းကြောင်းတစ်ခုထားရှိသွားဖို့ဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတမရရဲ့တမန်လက်ချက်ထိကန်းအကြံပေးလက်ဖြစ်တဲ့ Jared Kushner နဲ့ American နိုင်ငံဆိုင် Russia တမန်ကြီးကိုဆွေးနွေးခဲ့ကြတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးနင်းရတဲ့အခါမှာနိုင်ငံတော်လုံခြုံရေးအကြံပေး Mr. McMaster ကအခုလိုလှုပ်ဆောင်ဟုတ်ကလောက်ရုပ်လောက်ဆန်းလို့ပြောကြခဲ့ပါတယ်။ McMaster ဟာအီတလီနိုင်ငံတာဝန်မြင့်လာမှာရောက်နေတာဖြစ်ပြီး G7 ဆက်မှုထိပ်သီးခုနနိုင်ငံဆင်းနွေးပွဲဘေးပတ်မှာပြောကြခဲ့တာဖြစ်ပါတယ်။သူဟာသမရထက်နဲ့ထိပ်တန်းအကြံပေးကိုရှနာနဲ့ပတ်သက်ပြီးအထူးပြောဆိုတာမရှိပေမဲ့သူတို့အစိုးရအဖွဲ့ကတစုံတစ်ယောက်ကရုရှားနဲ့ဖြစ်စီရုရှားတန်ရုံနဲ့ဖြစ်စီဒီဝက်ဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့လုပ်နေနေဆိုရင်စိုးရိမ်မှုရှိမရှိမင်းမြန်းတဲ့အခါမှာတော့ဒါဟာလုံရုပ်လောက်ဆန်းမှုစိုးရိမ်စရာမရှိဘူးလို့ဖြေကြားခဲ့ပါတယ်။ဒါကဝါရှင်တန်ပို့သတင်းစာကြီးကတောက်တန်းနေမှာဖော်ပြခဲ့တာဖြစ်ပြီးဒီလိုလောက်တာဟာသူတို့ရဲ့ကျန်းသစ္စာချင်းဆိုးပွဲကျိုးဆင်းနှွင့်ပွဲကိုစောင့်ကြည့်တာမခံရအောင်ကာကွယ်တဲ့အနေနဲ့လောက်တာလို့တောက်ကြနေကအမေရိကန်တာဝန်ရှိသူတွေပြောတာကိုကိုးကားပြီးဖော်ပြခဲ့တာဖြစ်ပါတယ်။
ဗြိတိန်ရဲတပ်ဖွဲ့ကမန်ချက်စတာမြို့အသေးခံဘုံခွဲမှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုမှာတိုးတက်မှုတွေရှိလာတဲ့အတွက်အကြမ်းဖက်မှုအနေနဲ့တတိပိနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်ကနေစနေနေ့မှာတဆင့် short chart တက်မှတ်လိုက်ကြောင်းဝန်ကြီးချုပ် Theresa May ကကြေညာပြောကြားလိုက်ပါတယ်။ဒီနေ့လနေ့ကမန်ချက်စတာအားကစားရုံမှာအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်သွားခဲ့ပြီးတဲ့နောက်ဗြိတိန်ရဲ့အကြမ်းဖက်မှုအနေနဲ့တတိပိနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်အထိတက်မှတ်လိုက်ပြီးလက်နက်ကိုင်ရဲတပ်ဖွဲ့တွေကိုကူညီဖို့စစ်သားတွေကိုဆစ်လွတ်ထားကြောင်းဝန်ကြီးချုပ် Theresa May ကအင်္ဂါနေ့မှာကြေညာခဲ့တာဖြစ်ပြီးနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ရည်ရှိတယ်လို့လည်းသတိပေးခဲ့တာပါ။အကြမ်းဖက်မှုအနေနဲ့ဖြစ်နိုင်ရည်အမြင့်ဆုံးကနေတဆင့် short ချလိုက်ပြီးမယ်လဲနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ရည်ရှိတယ်လို့ယူဆထားစေဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အစောပိုင်းတုန်းက American Pop ဆိုတော့ Ariana Grande ရဲ့ဂီတချောပွဲမှာဖြစ်သွားခဲ့တဲ့အသေးခံဘုံခွဲမှုနဲ့ဆက်နွယ်တဲ့ ူနှစ်ဦးကိုထပ်မံဖမ်းဆီးလိုက်ကြောင်းပြည်တွင်းရဲတပ်ဖွဲ့ကကြေညာပါတယ်။စနေနေ့ကပြုလုပ်ခဲ့တဲ့ဝင်ရောက်ဆင်းသင်းမှုအတွင်းအသက်20နှစ်အရွယ်နဲ့အသက်20အရွယ်အမျိုးသားနှစ်ဦးကိုဖမ်းဆီးလိုက်ကြောင်းမန်ချက်စတာရဲတပ်ဖွဲ့ကတွစ်တာလူမှုကွန်ရက်ကတင်ကြေညာခဲ့ပါတယ်။ချီတမ်ဟူးအရာမှရှိတဲ့အဲ့ဒီအမျိုးသားနှစ်ဦးရဲ့အိမ်ကိုဝင်ရောက်ဖို့ကြိုးစားစဉ်ထိန်းချုပ်ဖောက်ခွဲမှုထပ်မံပြုလုပ်ခဲ့ရကြောင်းလည်းရဲတပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုချိန်ထိစစ်ဆေးနေမှုအတွက်အမျိုးသား12ဦးကိုထိန်းသိမ်းထားတယ်လို့ဒီတင်ရဲတပ်ဖွဲ့ကပြောပါတယ်
။ဗြိတိန်နိုင်ငံမန်ချက်စတာမှာတနင်္လာနေ့ကအသက်22နှစ်အရွယ်လေပြားစာတီဗြိတိန်နိုင်ငံသားနိုင်ငံသားဆယ်လန်အဘဒီရဲ့အသေးခံဘုံခွဲမှုဟာလေပြားပြည်ရင်းစစ်ကိုဗြိတိန်စီကိုတည်ရလာရုံသာမကပဲလေပြားနိုင်ငံတွေကအုတ်ထုတ်မှုအားလာကိုလုနေကြတဲ့အဆိုအရနဲ့ပြည်ရင်းကအလက်နက်ကိုင်ဖွဲ့ရင်းချာငင်းကြဲရဖို့ကြိုးစားနေမှုတွေကိုပါထိခိုက်လာစေတာဖြစ်ပါတယ်။မန်ချက်စတာဘုံခွဲမှုကြောင့်လူပေါင်း22ဦးသေဆုံးခဲ့ပြီးကလူငယ်အများစုပါဝင်လူသားချင်းပေါင်းများစွာထိခိုက်ဒဏ်ရာရစေခဲ့တာကလည်းလေပြားနိုင်ငံထဲမှာလက်နက်ကိုင်တပုံတွေနဲ့ပြိုင်တဲ့အဆိုအရ၃ရက်တိုကြာတိုက်ခိုက်မှုတွေအရှိန်မြင့်လာခဲ့တာပါ။ဒီခွဲအားလုံးကနိုင်ငံကိုအုပ်ချုပ်နိုင်မှုအတွက်ကြိုးနေကြတဲ့အချင်းသူတို့တွေကိုပံ့ပိုးမှုပေးနေတဲ့အင်အားကြီးနောက်နိုင်ငံတွေကပါနောက်ွယ်ကနေကြိုးနေကြတာဖြစ်ပါတယ်။သူတို့အားလုံးဟာမန်ချက်စတာတိုက်ခိုက်မှုတော့တမကတောက်ချန်နဲ့ IS တွေကြောင့်ရဲ့အီဂျစ်နိုင်ငံကကော့ပတစ်ခရီးနဲ့တိုက်ခတ်မှုတွေကိုပါအခွင့်ကောင်းယူပြီးသူတို့ပြန်ပက်တွေကဘယ်သူအဆက်ဆက်မှုရှိမရှိမစင်စားပဲတစ်ဖက်ကိုအပြစ်ဖို့ဖို့အတွက်ကြိုးစားနေကြတာပါ။အတို့တစ်ဖက်လေပြားနိုင်ငံမျိုးက Tripoli မှာတိုက်ခိုက်မှုအရှိန်မြင့်လာကြတာမို့လေပြားငင်းကြဲရဖို့ဦးဆောင်ပြီးကြိုးပမ်းနေတဲ့ကုလသမဂ္ဂအထူးတန်တမာမာတင်ကော့ပလာရဲ့လှုပ်ဆောင်မှုတွေဟောအယားမထင်ဖြစ်စေခဲ့ပါလေ
UAV ဆိုတဲ့ရဲ့မနက်ဖြန်မြန်မာဘာသာစစ်စစ်လေးကိုမနက်6:00နာရီကနေ9:00နာရီအထိ5.32 kHz 935 5.40 kHz 4433 5.48 kHz 6785နဲ့ဒုတိယနာရီဝက်မှာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်သံကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မဘာသာလို့ခေါ်တဲ့အမျိုးဘာသာတာသနာဆောင်ရွက်ရေးအဖွဲ့ဝင်တန်ခါတော်တွေတိရရှင်နေတဲ့ဒီအဖွဲ့ကိုထောက်ခံသူတချို့ဟာမနစ်စနေနေ့ကအင်းစင်မြို့နယ်ကျွန်းမှာရှိတဲ့အောင်ဆန်းတော်ရတပ်ဦးကျောင်းတိုင်မှာစီရိုပွဲကျင်းပခဲ့တာမှာတယောက်သူပေါင်းထောင်နဲ့ချီရှိခဲ့တယ်လို့ဆိုပါတယ်။လူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်ပေါ်အောင်လုံဆောင်ဟောပြောတယ်လို့ဆွဆွဲခံနေရတဲ့မဘာသာအဖွဲ့ဟာတန်ခါအဖွဲ့စီအခြေခံစည်းမျဉ်းလှုပ်ထုံးလုပ်ငန်းတွေနဲ့ညီညွတ်ချင်းမရှိကြောင်းဆုံးဖြတ်ထားပြီးဖြစ်တဲ့အတွက်မဘာသာအဖွဲ့ဟာတရားမဝင်အဖွဲ့အစည်းဖြစ်တာကြောင့်ဇူလိုင်လ15ရက်နေ့မတိုင်ခင်ဒီအဖွဲ့ကိုဖျက်သိမ်းပေးဖို့မဟာနာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါးစုံကြီးပြင်ဆင်အထူးအစည်းအဝေးကမေလ23ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပြီးနောက်မှာဒီအစည်းအဝေးကျင်းပတာပါ။မဟာနာရဲ့ဆုံးဖြတ်ချက်အပေါ်အဖွဲ့ဝင်တွေကိုအတိပေးရှင်းလင်းဖို့အတွက်မဘာသာအဖွဲ့ဗဟုဥက္ကဋ္ဌဗရန္တတိလောကဘီဝန်တာကဒီစီရိုဝဲခေါ်ယူလိုက်တာလည်းဖြစ်ပါလေ။မဟာနာရဲ့ဆုံးဖြတ်ချက်ကြောင့်မဘာသာ၄နှစ်ပြည့်မြစ်ပတ်လည်ညီလာခံကိုမကျင်းပနိုင်တော့ကြောင်းလဲစနေနေ့ကကျင်းပတဲ့မဘာသာစီရိုဝဲဖိတ်ကြွားလာမှာဖော်ပြထားပါလေ။မဘာသာဥက္ကဋ္ဌဆရာတော်ဗရန္တတိလောကဘီဝန်တာကတော့မဟာနာနဲ့မဘာသာကွဲအောင်ကြံ့စီနေသူတွေရှိနေပြီးမဘာသာနာမည်မသုံးဖို့ဆုံးဖြတ်ချက်မှာနိုင်ငံတော်တန်ခါမဟာနာကအဖွဲ့ကအဓိကတရားခံမဟုတ်ဘူးလို့စနေနေ့ကကျင်းပတဲ့စီရိုဝဲမှာမြင်ကြခဲ့ပါလေ။မဘာသာအဖွဲ့ကိုတရားမဝင်အဖွဲ့အစည်းအဖြစ်မဟာနာကကြီးညာထားပေမဲ့လည်းသူတို့အဖွဲ့ကိုဖျက်သိမ်းသွားမှာမဟုတ်ဘူးလို့ဝါရင်မဘာသာဆရာတော်တပားရဲ့ပြောကြားချက်ကိုကိုကာတီ AP သတင်းမှာဖော်ပြထားပါတယ
်။မြောက်ကိုရီးယားရဲ့ပက်ကင်းတပ်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေကိုဟန်တားဖို့အတွက်မြောက်ကိုရီးယားကိုသတိပေးတယ်နဲ့အမေရိကန်ကတက်ပြတ်နဲ့ဒင်းဒင်းစစ်တမ်းမော်ဒဇင်းအပါဝင်စစ်တမ်းမော်အုပ်စုတစ်ခုကိုပစိဖိတ်အင်တာချန်ဒေတာဘက်ကိုဆင်လွတ်လိုက်ပါတယ်။ကမ္ဘာအကြီးဆုံးစစ်တမ်းပေါ်တွေတက်ကတခုဖြစ်တဲ့ USS Nimitz LinkedIn တမော်ဟာ USS Carlsons နဲ့ USS Ronald Reagan တို့နဲ့အတူပစိဖိတ်တမော်တွေအနောက်ဘက်ခြံမှာပူးပေါင်းမှာဖြစ်တယ်လို့ပြောပါတယ်။ American စစ်တပ်ဘက်ကဒေတာတခုတည်းကိုအခုလိုရင်းတင်စစ်တမ်းပေါ်၃ဆင်းတပြိုင်တည်းဆင်လွတ်လို့မရှိပါဘူး။ဒါပေမဲ့မြောက်ကိုရီးယားရဲ့ Nuclear နဲ့ဒုံးကျည်ချင်းချောက်မှုအန္တရာယ်တိုးလာနေတာက American သမ္မတ Donald Trump ရဲ့ကြီးမားတဲ့လုံခြုံရေးဆိုင်ရာစင်ခေါ်မှုတည်းဖြစ်နေပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာအစိုးရတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ရင်တန်းကိုကားနဲ့အတေကံဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး18ဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။စနေနေ့ကခုစ်မြို့မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာအဲ့ဒီဒေသမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုလုံခြုံရေးတာဝန်ယူပေးနေတဲ့အာဖဂန်ခုအထူးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အရာရှိတွေကပြောပါတယ်ခင်ဗျ။
အမေရိကန်လီကောင်အင်ဒီပိုင်းလီယင်နဲ့ လိုက်ပါလာတဲ့ခီးတဲ့သူကတက်တဲ့ပြင်းကမြောက်ကိုလိုင်းနဲ့ပြင်းတဲ့ကစတာဒေါက်တာနိုင်ငံတကာလူစိတ်မှာလင်းရန်တက်ဖို့ပြင်ဆင်နေစမှာပဲလင်းမယ်ကိုကြိုက်ဖို့အတွက်ကြိုးစားခဲ့ပြီးလင်းတော်ကနေခုံချထွက်ပြေးခဲ့တဲ့အတွက်သူ့ကိုလင်းစီခီးတဲ့နဲ့လိုက်နိုင်ရမယ်ဥပဒေချိုးဖောက်မှုနဲ့လေချောင်းတောင်ဝင်ရှိသူတွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်သူဟာမြန်မာနိုင်ငံတောင်ပိုင်းဒေသကပြည်လူမျိုးတူဦးဖြစ်ပြီးနာမည်ကကိုထွန်းလုံစင်ဖြစ်ပါတယ်သူဟာအင်္ဂလိပ်စကားသိမပြောနိုင်တဲ့အတွက်သူဘာကြောင့်အခုလိုလုပ်တယ်ဆိုတာမသိရသေးပါဘူးလို့အာဏာပိုင်တွေကပြောပါတယ်တောက်ချာနေမှာတရားရုံးထုတ်ဖို့လုတ်ခဲ့တယ်ခင်းစကပြောစကပြံမရသေးတဲ့သူ့ဟုကိုကြားနာရမယ့်ရုပ်ကိုရွှေ့ဆိုင်ခဲ့တယ်လို့ CNN သတင်းမှာဖော်ပြထားပါတယ်သူကအမေရိကန်လေကြောင်းရှိတဲ့မှ9နှစ်4နှစ်မှာလိုက်ပါလာသူဖြစ်ပြီးလင်းတေးလမ်းပေါ်တက်ဖို့လုပ်နေခြင်းမှာထပ်ပြေးဖို့စူးစမ်းခဲ့တာပါသူဟာထိုင်နေရကနေလင်းတကမာစီးစီသွားပြီးဖွင့်ဖို့စူးစမ်းချိန်မှာလင်းနဲ့တားခဲ့တဲ့အတွက်စိုက်ခဲ့တာလည်းဖြစ်ပါတယ
်ကုသိုလ်ဝင်မှန်တဲ့ဒေါက်ခင်မျိုးတက်တော်ကတဲ့နေ့ကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရေးဆုံးတော့ရှင်နေကြီးဥပ္ပုန်ီလောက်ကျဲမှုမှာတရားခံကိုလိုက်လံဖမ်းဆီးပေးရင်သိဆုံးရတဲ့အငှားရီမောင်ကိုနေဝင်းရဲ့အမှုနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်ရှင်နေကြီးဥပ္ပုန်ီကိုတနက်နေ့လောက်ကျံထွက်ပြေးသွားတဲ့လူတက်တရားခံကိုလိုက်လံဖမ်းဆီးပေးရင်တနက်ထီမှန်သိဆုံးခဲ့ရတဲ့အငှားရီမောင်ကိုနေဝင်းလူတက်မှုမှာကျင်းသူဇနီးရဲ့ရှင်နေအဖြစ်လိုက်ပါဆောင်ရွက်နိုင်ဖို့မြန်မာနိုင်ငံရှင်နေများကွန်ရက်ကရှင်နေတွေကရန်ကုန်တိုင်းမြောက်ပိုင်းခြံတရားရုံးမှာရှင်နေကိုယ်စားလှယ်စာတင်သွင်းလိုက်ပြီးဖြစ်ပါတယ်ဥက္ကဋ္ဌရဲ့အမှုတွေကိုနေဝင်းလူတက်မှုမှာတရားခံမပြည့်စုံတာအမှုတည်ဆောက်မှုအားနည်းချက်တွေရှိနေတဲ့ဒီအမှုကိုခိုင်မာအောင်တည်ဆောက်နိုင်ဖို့နောက်တိုးတရားခံတွေထပ်တိုးပြီးတော့ဆန်းဆန်းတမန်ဆောင်ရွက်သွားကြမယ်လို့ပြောဆိုလိုက်ပါတယ်ပြည်သူ့မတ်စုမှုကပြောပြပေးပါလိမ့်မယ
်ဟုတ်ပါတယ်ပြီးခဲ့တဲ့2018ခုနှစ် January 29ရက်နေ့ညနေပိုင်းတော့ကရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာပြည်ပခီးစဉ်ကနေပြန်လာတဲ့ NLD ပါတီရဲ့ဥပဒေအကြံပေးရှင်နေကြီးဥက္ကဋ္ဌကိုတနက်သမားကြီးလင်းကနှစ်ထင်ကိုတနက်နဲ့တည်ပြီးလှုပ်ကြံတက်ဖြတ်လိုက်ပါတယ်လှုပ်ကြံတက်ဖြတ်ပြီးပြီးချင်းမှာပဲတက်တရခံကိုလေဆိပ်ဝင်းတွေကတက္ကစီရင်မောင်းနေနဲ့တာဝန်တည်ပြီးသူတွေကလိုက်လံဖမ်းဆီးတဲ့အခါမှာတော့နောက်နဲ့ပြန်ပစ်လိုက်တဲ့ကြီးလင်းရဲ့တနက်ထီမှန်ပြီးကိုနေဝင်းတည်ဆုံးခဲ့ရပါတယ်တည်ဆုံးသူကိုနေဝင်းမှာကြရဲသူဇနီးမဆုတက်ခိုင်နဲ့လူမမယ်ကလေးငယ်တွေကြရဲခဲ့ပြီးကိုနေဝင်းကိုဂုဏ်ပြုတော်အပြင်အဲ့ဒီမိသားစုအနာဂတ်ရက်တည်နိုင်ရေးအတွက်ကိုအလှရှင်တွေစေတနာရှင်တွေကဝိုင်းဝန်းကူညီပေးခဲ့ကြပါတယ်အလားတူပဲကိုနေဝင်းအသက်ခံရမှုတရားရုံးတင်ဆွေးနွေးနိုင်မှုအတွက်မြန်မာနိုင်ငံရှိနေများကိုရက်ကတရားလွတ်တော်ရှိနေဒေါက်ခင်မိုးမိုးနဲ့အတူဥရောပဆောင်တို့ကကိုနေဝင်းရဲ့ဇနီးမဆုတက်ခံရဲ့ရှေ့လေးတွေအဖြစ်လိုက်ပါဆောင်ရွက်နိုင်မှုရန်ကုန်တိုင်းမြောက်ပိုင်းခြံတရားရုံးမှာကိုစလဲစာကိုမေလ26ရက်နေ့ကတင်သွင်းလျှောက်ထားခဲ့ကြတယ်လို့တရားလွတ်တော်ရှိနေဥရောပဆောင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီမင်းရတော့ပေါ့နော်မြောက်ပိုင်းခြံတရားရုံးမှာရာစုစည်းမှု45မြင်းဆောင်2018ဆွဲဆိုတဲ့ပုံမှန်ကသုံးလာရင်းနဲ့မြင်းဆောင်32မြင်းဆောင်100နဲ့ပြည်သူရစီလင်းပါ9ရောက်ပေါ်ဆွဲဆိုထားတဲ့အမှုမှာနော်ဒီမြမစီရဲကောင်ဦးနေဝင်းရဲ့ကျန်ရည်သူဇနီးတဲ့မင်းလာသည်မဆုကျက်ခံရရှိနေအဖြစ်နဲ့ရှင်းနေကိုရဲတော့သွားတင်ရင်းဖြစ်ပါတယ်အဲလိုတင်ရခြင်းအကြောင်းရင်းကအဲဒီအမှုကိုပြူစောက်တဲ့နေရာမှာအာနေချစ်တွေရှိတယ်လို့ကျွန်တော်တို့ကယုံကြည်တယ်အဲဒီအာနေချစ်တွေကဘာလဲဆိုတော့စီရဲခံမပြည့်စုံဘူးနောက်ပြီးတော့စက်ပြည့်သေးတဲ့နဲ့လည်းမကားလေးကိုစက်ပြည့်ရှင်းနဲ့ဆဲဖို့ဆိုတဲ့ကိစ္စကြီးအတွက်ဆောင်ရွက်ဖို့တော့ကျွန်တော်တွားတင်ရင်းဖြစ်ပါတယ်ရာဇဝတ်ရှင်တို့ကပုံမှန်433ပြည်ကဥပဒေရရှိတဲ့အောက်ကနေသူပြည့်ဆောင်ရွက်မှာဆိုတော့ဥပဒေရရှိတဲ့အရင်ဆုံးကျွန်တော်တို့မင်းရပနာမရှိနိုင်တဲ့အခါမှာကျွန်တော်ကပနာမအားဖြင့်တော့သဘောတူညီရရှိပါပြီ
ရှင်းနေကြီးဥကိုနီလူတက်မှုမှာတနက်နဲ့တိကျသူတရားခံမှုတန်ရရှိသူကြီးင်းနဲ့နောက်ွယ်ကစေခိုင်းသူတွေလို့တန်ရရှိတဲ့တရားခံပြီးအောင်ဝင်းခိုင်တဲ့အတူအောင်ဝင်းစော်ထောက်လိုင်းရရရှိဟောင်းဇေယျဖြိုးတို့အပါအဝင်တရားခံမှုယူဆရသူတွေကိုရုံးတင်စစ်ဆေးနေပြီးဖြစ်ပေမဲ့လို့ဥကိုနီနဲ့ကိုနေဝင်းလူတက်မှုမှာနောက်ထပ်ပါဝင်သူတွေလို့တန်ရရှိသူနောက်တော့တရားခံတဦးထပ်ထည့်ပေးဖို့နဲ့တနက်ရာဇဝင်ကိုစစ်ဆေးဖို့ခရိုင်တရားရုံးကိုလျှောက်ထားဖို့ပြင်ဆင်နေတယ်လို့ဥရောပဆောင်ကပြောပါတယ
်အမှုရနေတာလေဟုတ်ဒီတရားခံကြီးကိစ္စကိုအရင်ကထုတ်ထားတဲ့ဝရမ်းမိတ်အစားအစ်စ်ကိုထုတ်ပြီးတော့ရဲတပ်ဖွဲ့ကအစီအစဉ်တင်ပြမှုချင်းချူထားတာနှင်းရင်းနေအဲတိုင်ရောက်နေတဲ့နောက်ထပ်အရေးတရားခံ၃ရောက်နေနောက်တစ်ချက်ကဒီကိုမမလက်နဲ့ကိစ္စပေါ့ကိုမမလက်နဲ့ကနံပါတ်တွေပါတယ်အဲ့တော့ကျွန်တော်တို့ကြားပြရတဲ့လောက်ကဆက်နိုင်ငံကထုတ်တာဆိုတော့အဲ့ဒီနိုင်ငံကိုပြည်ရေးဝင်ကြီးကနေသူစင်အဲ့နံပါတ်တွေကဘယ်လိုရောင်းချလိုက်လဲဆိုတာကိုသိသိပြီးတော့အဲ့ဒါနဲ့နောက်ဆက်တွဲပေါ်ထုတ်လို့ရနိုင်ရကျွန်တော်တို့ငငအကြီးကြီးတွေအခြားပြည်သူတွေကိုဒီလိုတုံ့ပြန်မှုမျိုးမလုပ်ဝအောင်ပေါ်ထုတ်ဖို့အတွက်ရည်ရတာပါ
တရားခံတဲ့အဝင်းခိုင်ကိုဖန်ဝန်းထုတ်ဖို့ပါဝင်လက်တလောမှုတိဆောက်တဲ့နေရာမှာအားနည်းချက်တွေရှိနေစေဖြစ်တာနဲ့တရားခံမပြည့်စုံသေးတဲ့အနေအထားတွေကြောင့်အမှုနဲ့ပတ်သက်ပြီးအားရကျေနပ်စရာမကောင်းပေမဲ့လို့အမှုလိုက်ရှိနေတဲ့ဘက်ကအမှုမှန်ပေါ်ပေါက်ရင်းနဲ့နောက်ကွယ်ကလူတက်ခိုင်းတဲ့အကြောင်းရင်းမှန်ကိုဖော်ထုတ်နိုင်အောင်ကြိုးပမ်းသွားကြမှာဖြစ်တယ်လို့လည်းပြောပါတယ်
အဝင်းခိုင်နဲ့ပတ်သက်ပြီးတော့ဝရမ်းကိုတိုင်းပြည်အရွယ်အမေရအခုအစ်စ်ကနေအစပြန်ပြီးတော့ထုတ်ပြီးတော့ဥရင်းနဲ့ဆောင်ရွက်ဖို့တရားရုံးကမနေ့ကပြောလိုက်ပြီးဖြစ်ပါတယ်စီစီတူကလည်းအဝင်းခိုင်တဲ့ကွာရင်းဆက်ပြေခါများအားလုံးကိုကျွန်တော်တို့စီကိုတိုက်ရိုက်အပြည့်အစုံအကြောင်းပြခြင်းပြုပေးစီလိုပါတယ်ဒါမှကျွန်တော်တို့ကဆက်လက်ပြီးတော့တရားရုံးမှာအကောင့်တွေဖို့စောင်းနေမှာဖြစ်ပါတယ်ခင်ဗျာ
ဥကိုနီနဲ့ကိုနေဝင်းတို့ရဲ့အမှုကိုတရင်အပတ်စဉ်တောက်ကြနေတဲ့ရုံထုတ်စစ်စစ်နေပြီးလာမယ့်ဂျော်လာနှစ်ရက်နေမှာထပ်မံရုံထုတ်စစ်စစ်ဖို့ရှိနေပါတယ်ရှင
်မဆုမတင်ဆက်ထားပါခုခါမှာတော့မြန်မာနိုင်ငံသားတရားချင်းဒရဇင်ကျော်ပါလာတဲ့ဆက်လင်ဖောက်တဲ့တရင်ကိုတင်ဆက်ပေးကြပါမယ်။မလေးရှားနိုင်ငံဘက်ကိုသွားရောက်ခဲ့တဲ့မြန်မာနိုင်ငံသား14ဦးပါဝင်လာတဲ့ကုန်ကျစ်လေတစ်စင်းမေလ24ရက်နေ့မှာနှင်းမြုပ်ခဲ့တာကြောင့်ထိုင်းငါးဖမ်းလေတွေကကယ်ဆယ်ခဲ့ရပါတယ်။တင်းလိုက်တိုင်းဒေသကနေထိုင်းနိုင်ငံဖူကက်မြို့အနီးကိုသွားတဲ့ဆက်လင်ဖောက်တဲ့တရင်ပြည်စုံကိုထိုင်းချေဆိုင်ပြည်ဝင်မြန်မာပိုင်းတရင်တော်အမေကြီးမှာကတရင်ပေးပို့ထားပါတယ်။
မြန်မာနိုင်ငံတနင်္လာရီတိုင်းဗိမ့်မြို့ကနေကုန်တင်ပြန်လာပြီးမလေးရှားနိုင်ငံပီနန်မြို့ဘက်ကိုတွားရောက်ပို့ဆောင်ခဲ့ပြီးအပြန်လှေဝမ်းပိုက်ကွဲပြီးထိုင်းနိုင်ငံဖူကက်ကမ်းခြေအနီးကော်ရချာကျွန်းအနီးမှာလှေနှိမ့်မြုပ်ခဲ့တာပါလှေပေါ်မှာပါလာတဲ့မြန်မာနိုင်ငံသား14ဦးကိုတော့ထိုင်းငါးဖမ်းလေတွေကကယ်ဆယ်ခဲ့ပြီးထိုင်းကမ်းခြေဆောင်ရဲတပ်ဖွဲ့ထံကိုအနှံ့ပေးခဲ့တာပါမြန်မာတိုင်ငံကိုကိုစားပြုပြီးထိုင်းတောင်ပိုင်းကိုတာဝန်ယူရတဲ့အလို့သမားတန်ရာရှိဦးအောင်ခင်မင်းနဲ့အတူလေလောက်သားတွေကိုတွားရောက်အကူအညီပေးခဲ့တဲ့မြန်မာရှေ့နေဦးအောင်မျိုးတန်ကအခုတို့ပြောပြပါရယ်
။တော့တင်လို့ရတယ်လေ၊ကုန်ပြီလေပေါ့လေ။အဲ့ဒါနဲ့ဒီကူကနေရောမလေးရှားပြည်နယ်အောင်တွားပြီးတော့ပြည်သူပို့တယ်။ပြန်လာတဲ့အခါကျတော့ဒီခိုင်းပြည်တိုင်းနဲ့ဆက်ရောက်နားရောက်တဲ့အခါကျတော့ဒီတိုင်းပြည်နယ်ခံရရတို့ပေါ်တခြားတွန်းလာမှာဒီကဆွဲချက်ရှိသွားတယ်။အဲ့ဒီအချိန်မှာခိုင်းငါးတန်းနေရာနေပြီးတော့ကိုကြီးဆောက်ဆောက်ပြီးခေါ်ထားပြီးတော့ခိုင်းရေကံပရောကိုအပြောင်းပြေးလိုက်တယ်။ဆက်လေးရောက်တာကလေး
။ကုန်တင်လေပေါ်မှာပါလာတဲ့လေလောက်သားတွေဟာထိုင်းပိုင်နယ်ထဲကိုတဘာဝဘေးအန္တရာယ်ကြောင့်ရောက်ရှိလာကြတာဖြစ်ပြီးခိုးဝင်လာတာမဟုတ်တဲ့အတွက်မြန်မာနိုင်ငံဘက်ကိုပြန်လည်လဲပြောင်းပေးဖို့အတွက်အလို့သမားတန်ရာရှိဦးအောင်ခင်မင်းနဲ့အတူထိုင်းနိုင်ငံပိုင်းတွေကိုတွားရောက်ဆွေးနွေးခဲ့ပြီးဇေလ26ရက်နေ့ကတော့မြန်မာနိုင်ငံဘက်ကိုပြန်လည်လဲပြောင်းပေးနိုင်ခဲ့တယ်ဆိုပြီးဦးအောင်မျိုးတန်ကပြောပါတယ
်မြန်မာတန်ရုံးကနေပြီးတော့အလို့သမားရာရှိဦးအောင်ခင်မင်းပူဆောင်ပြီးတော့အန်ဒဲနဲ့တွားပြီးတော့ဒီဟာတွေကိုဒီနိုင်ငံရဲ့အုံလုံးပြီးတော့ပြန်လေးဆက်ကြောင်ပေးဖို့ပါပြီးတော့ဒီလူကလေးတွေကဒီလေလိုက်တဲ့ဆရာရဲ့ဆရာနေကဆက်ကြောင်ပေးထောက်ထားလို့ရှိတယ်။အားလုံးတရားဝင်လာရောက်တဲ့ကလေးတွေဖြစ်တယ်။ဒီလိုတဘာဝဘေးရန်နဲ့ကြောင်ဖြစ်ရတာဆိုပြီးတော့ပြောတယ်။ပြောပြီးတော့ပြန်လေးအရာကြီးကိုလုပ်တယ်။ဥပမာပြီးတော့မြန်မာနိုင်ငံအနာဂတ်ဖွဲ့စည်းရေးဆက်တယ်။ဆက်တယ်ပြီးတော့ဒီကလေးတွေကိုပြန်လက်ခံပေးဖို့ပါပြီးဆိုတော့သူတို့တွေကဒီမှာဟိုတရားခံမှုခွင့်နဲ့တနေ့တကဟိုအပြည့်ရှင်ကျေတုတ်တော်ဆင်းနေမှာဆိုလို့ဒီမှာဒီပြန်လဲဆက်တဲ့ဆက်ပါလေညီမနာအာနိုင်ဖွဲ့ရလေဒီဟာကိုဥပဒေရရှိပြီးတော့အရေတကူပဲပြန်လဲလက်ခံတော့မို့အဲဒီတို့မင်းရရန်ညီပိုင်းညီနိုင်ခွဲလောက်မှာညီမနိုင်ငံတက်မှာရှိတဲ့ကော့တောင်းမျိုးကခါဝတာကြီးလက်လက်ချင်းနဲ့အာနာနဲ့ဖွဲ့ကြီးရှိမှာအဲ့မှာထုတ်ပြီးတော့ပြောပြောင်းပြောင်းဖြစ်ပါလေ
မြင့်မြုပ်ခဲ့တဲ့တန်ချိန်186တန်ချိန်တင်ဆောင်နိုင်တဲ့ကုန်တင်လေနာမည်ကတော့အောက်ဆိုင်မြတ်ဖြစ်ပြီးဘိမျိုးကနေပိုင်ရှင်ဥကြကြောစိုးပိုင်နဲ့နေဖြစ်တယ်လို့ဆိုပါတယ်။ပယ်နင်းနဲ့ဒူလေးလုံသား14ဦးပါဝင်ပြီးအားလုံးကိုထိုင်းငါးဖမ်းလေတွေကကယ်ဆယ်နိုင်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်ထိုင်းတောင်ပိုင်းမှာရှိတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလည်းကူညီခဲ့ပြီးသူတို့ကိုနေရာရင်းပြန်ပို့နိုင်ရေးအတွက်မြန်မာနိုင်ငံကိုလွှဲပြောင်းနိုင်ရေးကိစ္စတွေမှာကူညီပေးခဲ့တာဖြစ်ပါတယ်ရှင်
။မင်းကြီးမှသတင်းပေးပို့ထားတာပါ။ခုထမှာတော့ဦးအောင်ခင်ရဲ့မြန်မာရေး30ချက်ကိုတင်ဆက်ပေးကြပါမယ်။မြန်မာထေကျုပ်လုပ်ငန်းတူကြည့်ထွာလာလို့ဝင်ငွေကောင်းလာပြီနဲ့လေအလုပ်သမားတွေကတော့တင်းလို့ရဲ့လောက်ခံကြဖို့ခက်ခဲရှိနေသေးကြောင်းကိုဦးအောင်ခင်ကရေးသားထားပြီးတော့ကိုညာဝဲအောင်နဲ့တူတင်ဆက်ထားပါရရှင
်ခေကျုပ်အလုပ်သမားတွေရဲ့တန်းခွက်ဆန္ဒပြပွဲနဲ့တပိတ်ပေါက်ပွဲတွေကိုသတင်းမီဒီယာမှာမကြာခဏတွေ့ရပါတယ်အထက်ကျုပ်စက်ရုံ400ကအလုတ်သမားဥယျ၄သိန်းမှာအမျိုးသမီးက90ရာခိုင်နှုန်းရှိပါတယ်ဥသိန်းစိန်အစိုးရမတက်မီကဒေါ်လာတန်း300ကျော်ဘူးသာတင်ပို့နိုင်ရပြီမဲ့2015မှာဒေါ်လာတန်း1400ကျော်ဘူးနိုင်ငံခြားကိုတင်ပို့နိုင်ခဲ့ကြောင်းသိရပါတယ်9နှစ်အတွင်းမှာဒေါ်လာတန်း1000ဘူးတိုးပြီးတင်ပို့နိုင်တဲ့သဘောဖြစ်ပါတယ်ဒါပေမဲ့မြမအထက်ကျုပ်လုပ်ငန်းကဝင်ငွေကောင်းသလောက်အလုတ်သမားတွေကတော့ဝင်ငွေမကောင်းကြပါဘူး ဒါကြောင့်အထယ်ချုပ်အလုပ်သမားတွေမကြာခဏကန့်ကွက်ဆန္ဒပြနေတာဖြစ်ပါတယ်။အထယ်ချုပ်လုပ်ငန်းမှာတင့်လျော်တဲ့လောကမပေးဘဲခေါင်းပုံဖြတ်နေပုံကိုပြည်တွင်းပြပအဖွဲ့အစည်းတွေကအစီရင်ခံစာရေးကြပါတယ်။အထယ်ချုပ်လုပ်ငန်းမှာရင်းနှီးမြှုပ်နှံမှုတွေများလာလို့ထုတ်လုပ်မှုတိုးဝလာပေမဲ့အလုပ်သမားတွေကတော့စင်ရဲတွင်းကမထွက်နိုင်သေးဘူးလို့2015ဒီဇင်ဘာမှာထုတ်တဲ့ Made in Myanmar ဆိုတဲ့အစီရင်ခံစာမှာ Oxfam အဖွဲ့ကရေးသားထားပါတယ်။အထယ်ချုပ်လုပ်ငန်းတိုးတက်ဖွံ့ဖြိုးလာပေမဲ့အလုပ်သမားဘဝဟာဖွံ့ဖြိုးတိုးတက်မှုကင်းမဲ့နေတယ်လို့ဆိုပါတယ်
။အထယ်ချုပ်အလုပ်သမားတွေဟာတနေ့7နာရီနှုန်းနဲ့တစ်ပတ်6ရက်လုပ်ရပေမဲ့စင်ရဲဒုက္ခရောက်နေကြတုံးတယ်လို့ Oxfam အစီရင်ခံစာမှာဖော်ပြပါတယ်။2015စက်တင်ဘာလမှာတက်မှတ်လိုက်တဲ့အနည်းဆုံးလုပ်ခတစ်လ83ဒေါ်လာဟာအလုပ်သမားမိသားစုအတွက်မလုံလောက်ဘူးလို့ဆိုပါတယ်။ရန်ကုန်တဝက်ကအထည်ချုပ်စက်ရုံ20ကျော်ကိုစုံစမ်းကြည့်တဲ့အခါမှာအချိန်ပိုလှုပ်လို့တစ်လဒေါ်လာ100ရတာတော့ဈေးခါဈေးဝါနဲ့လမ်းစည်းအတွက်မလုံလောက်ကြောင်းသိရပါတယ်။စစ်တမ်းကောက်တဲ့အလုပ်သမားဥယျာဉ်တဝက်လောက်ဟာအခြေခံစားသုံးကုန်အတွက်ငွေချေး300တယ်လို့ဆိုပါတယ်။ကုန်ထုတ်လုပ်မှုတိုးပွားအောင်လုံသမားကိုအတင်းအကျပ်အချိန်ပိုလှုပ်ခိုင်းတဲ့သဘောဖြစ်လို့ကျန်းမာရေးနဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေဖြစ်တယ်လို့ဖော်ပြထားပါတယ
်။အထယ်ချုပ်အလုံသမားတွေတင့်လျော်တဲ့လောကရရှိပြီးလုံသမားအခွင့်အရေးခံစားနိုင်အောင်လုပ်ပေးဖို့ပုဂ္ဂလိကကုမ္ပဏီတွေနဲ့မြန်မာအစိုးရမှတာဝန်ရှိပါတယ်။အထယ်ချုပ်အလုံသမားတွေပင်တင့်လျော်တဲ့လောကရနိုင်ပါမလားဆိုတာကိုစမ်းစစ်ထားတဲ့မြန်မာဒလဲမဆိုတဲ့136မြင်တာအစီရင်ခံစာကိုအလုပ်သမားရေးရာအဖွဲ့3ခုကလွန်ခဲ့တဲ့ February လကထုတ်ဝေထားပါတယ်။ရန်ကုန်၊ပဲခူးနဲ့ပသိမ်တဝိုက်ကဆက်ယုံ12ခုကအလုပ်သမား4ယောက်ကျော်ကိုတွစ်ဆုံမေးမြန်းပြီးရေးသားထားတဲ့စာရင်းဖြစ်ပါတယ်။အထယ်ချုပ်အလုပ်သမားဟာကိုယ့်ရပိုင်ခွင့်ကိုမသိတဲ့ကလေးလူငယ်လူဖြစ်နေတယ်လို့ဆိုပါတယ်။အ ਨੇ ဆုံးလောက်ခကိုတစ်နှစ်ကျပ်3600နှုန်းနဲ့အစိုးရကတတ်မှတ်ထားပြီးမြင်အခုတော့တနေ့6000လောက်ဖြစ်တယ်လို့အလုပ်သမားအဖွဲ့တွေကဆိုပါတယ
်။ဥက္ကုံကိုအဓိကထားတဲ့အထယ်ချုပ်လုပ်ငန်းဟာတိုင်းပြည်စည်းဝါးရေးတိုးတက်စေပါတယ်။ဒါပေမဲ့ဖွံ့ဖြိုးတိုးတက်နေတဲ့အထယ်ချုပ်လုပ်ငန်းမှာအလုပ်သမားတွေပါအကျိုးခံစားနိုင်ဖို့လိုအပ်ပါတယ်။အရင်ချင်းအကျိုးမြတ်ကိုသာအဓိကထားပြီးအလုပ်သမားဘဝကိုတိုးတက်ကောင်းမွန်အောင်မလုပ်နိုင်ဘူးဆိုရင်တိုင်းပြည်အတွက်မကောင်းပါဘူး။ဒါကြောင့်အလုပ်သမားအခွင့်အရေးနဲ့လူအခွင့်အရေးကိုရိုသေလေးစားဖို့အထယ်ချုပ်လုပ်ငန်းပိုင်ရှင်နဲ့အစိုးရမှတာဝန်ရှိပါတယ်။တင့်လျော်တဲ့လုပ်ခမရမှု၊လုပ်ခဖြတ်တောက်ခံရမှု၊အလုပ်ချိန်ကြာရှည်မှု၊လုပ်ခမပေးဘဲအချိန်ပိုစီခိုင်းမှု၊အတင်းအကျပ်အချိန်ပိုလုပ်ခိုင်းမှု၊အလုပ်တင်ကိုလုပ်ခလျှော်ပေးမှု၊ကလေးသူငယ်ခိုင်းစေမှု၊လုပ်ငန်းဝင်အချိန်လေး၊ကျန်းမာရေးမညီညွတ်မှုနဲ့မလုံခြုံမှုစတာတွေကိုအစီရင်ခံစာမှာဖော်ပြထားပါတယ
်။အထယ်ချုပ်လုပ်ငန်းကအချိန်တွေကိုကြည့်ပြီးအလုပ်သမားတွေအတွက်အလုပ်အကန့်ကောင်းကောင်းပေးနိုင်ပါမလားလို့မြန်မာဒိုင်လဲမအစီရင်ခံစာမှာပေါ်ပြပါတယ်။ဒါလို့ဖြစ်နေရတာဟာ OECD နိုင်ငံတွေဖြစ်တဲ့ Sweden, UK, Netherlands, Germany, Japan, South Korea နဲ့မြန်မာအစိုးရတွေမှာအများဆုံးတာဝန်ရှိတယ်လို့ဆိုပါတယ်။အခြေခံလိုအပ်ချက်တွေမရှိသေးဘဲလုပ်ငန်းကိုအလျင်အမြန်တိုးချဲ့တဲ့အတွက်ဖြစ်ပေါ်လာတဲ့အန္တရာယ်တွေကိုကြိုတင်သိမြင်ပြီးအထည်ပြုတ်လုပ်ငန်းကိုအချိန်မနှောင့်မီပြုပြင်ကြောင်းလဲဖို့အကြံပေးထားပါတယ်။ဆရာသားအကျိုးပြုမဲ့ရေရှည်ခံမဲ့မြမစီးပွားရေးကိုအထောက်အကူပြုဖို့ကိစ္စဟာစိန်ခေါ်မှုကြီးတစ်ခုဖြစ်ပါတယ်။ဒီအထဲမှာအထည်ချုပ်အလုပ်သမားရဲ့လုပ်ငန်းခွင်အခြေအနေကောင်းမွန်ရေးလဲပါဝင်ပါတယ်။အထည်ချုပ်လုပ်ငန်းနဲ့ပတ်သက်နေတဲ့ကုမ္ပဏီတွေမှာရောဒီကုမ္ပဏီတွေနဲ့ပတ်သက်တဲ့အစိုးရတွေမှာရောအလုပ်သမားအခြေအနေညှင့်တင်ဖို့တောင်းရင်ရှိပါတယ်။လက်ရှိအလုပ်သမားဥပဒေကိုပြုပြင်ဖို့အရေးတကြီးလိုအပ်နေပါတယ်။ဒီအထဲမှာတာဝန်အစီအစုံဟာမြန်မာအစိုးရဖြစ်ကြောင်းမြန်မာဒိုင်လမအစီရင်ခံစာမှာဖော်ပြထားပါလို့ခင်ဗျာ
။ဟုတ်ကဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့ EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြအောင်ပါရှင
်။ဒီကအင်္ဂလိပ်ဘာသာစကားကန်တာမှာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာမြောက်ရှင်ပြိုင်ခဲ့ပေမဲ့အနံ့ရရှိခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကသူ့ဘွဲ့ရခဲ့တဲ့ Massachusetts ပြည်နယ်က Wellesley College ပွဲနေစဉ်မှာ26ရက်နေ့ကပြောကြားခဲ့တဲ့မိကုံးမှာ သုံးနှုန်းခဲ့တဲ့ item အစုံတစ်ချို့ကိုကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်။ပထမဦးဆုံးတင်ပြပေးမှာကတော့
stickers
ဖြစ်ပါတယ်။စာလုံးပေါင်းက stick stick ကကတ္တာမခွာဘဲနေတာ IT it ကတခုခုကိုကိုးစားပြုတဲ့နံစာ out out ကအပြင်းပဲဆိုတော့စကားခုရဲ့ dialect ဒီပဲကတော့တခုခုနဲ့ပတ်သက်လို့အပြင်းပဲထိမခွာဘဲနေတာကိုဆိုလိုတာဖြစ်ပါတယ်။ idiom ဆိုတဲ့ dialect ဒီပဲကတော့တခုခုကိုဆုံးခန်းတိုင်းထိလုပ်ဖို့ဆိတ်ရှည်တီးခံဒုက္ခခံပြီးလိုရာပန်းတိုင်းရောက်တဲ့အထိဇွဲမလျှော့ဘဲလုပ်ဖို့ဒီလိုတန်ကိုကြံ့ကြံ့ခံနိုင်ရှိဖို့ကိုဆိုလိုတာဖြစ်ပါတယ်။တီတော့ကို Hillary Clinton ကထင်ကြအမျိုးသမီး Wellesley College ကိုစတင်တဲ့အခါစာရီကခဲ့တဲ့တွေ Illinois ရှိသူမိဘတွေထံဆုံးဖြတ်ပြီးပြောတော့အဖေကအင်ပြန်လာခြင်းနဲ့ပြန်လာလို့ပြောခဲ့ပြီးမယ်လို့လေသူ့အမေကတော့ဘယ်လိုပြောခဲ့တဲ့ဆိုတာကိုသူကကိုကားပြောပြခဲ့တာဖြစ်ပါတယ်။နားချင်းကြည့်ကြရအောင်
။ My mother said you have to stick it out.
ကျမအမေကကျမဒီနဲ့ခံနိုင်ရှိရမယ်လို့ပြောခဲ့တယ်လို့အတိအကျရပါတယ်။ Hillary Clinton ပြောခဲ့တာကိုနောက်တစ်ခါနားချင်းကြည့်ကြရအောင်။
My mother said you have to stick it out.
ကိုယ်စီလေးကြင်ပြပြီးမှကတော့
Now for the faint of heart
ဖြစ်ပါလေ။ကာလုံမောင်းက NOT not ကမဟုတ်သဘောကိုပြတာ FOR4 ကအတွေ့ THC the FAINT faint OF of HEART heart the faint of heart ကအတင်းနှလုံးငယ်တာဆိုတော့သခုစခုရဲ့ direct ဒီပဲကတော့အတင်းလုံးငယ်သူတွေအတွက်မသိတော်တာဖြစ်ပါလေ။ဒီတော့ရဲ့ idiom အဒီပဲကတော့ကျမတို့မြန်မာမှာကြောက်တတ်တဲ့လူအတင်းငယ်တဲ့လူအန္တရာယ်ကိုမရင်ဆိုင်ရတဲ့လူအယဲမစွန့်ရတဲ့လူတော်တော်လေးနဲ့ကြောက်တတ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီတော့ကို Hillary Clinton ကဘွဲ့ရတွေကိုဆုံးမစကားပြောရမှာအကင်းဆက်မှုတွေကိုရင်ဆိုင်ကြဖို့နေကွန်းထုတ်ကြဖို့ရွေးကောက်ပွဲမှာဝင်ရှင်ပြိုင်ကြဖို့တိုက်တွန်းပြောကြားခဲ့တာဖြစ်ပါလေ။နားဆင်ကြည့်ကြရအောင်။
Now, that's not for everybody, I know. And it's certainly not for the faint of heart.
ကျမတိုက်တွန်းခဲ့တာတွေကိုလူတိုင်းကတော့လုံနိုင်ကြမှာမဟုတ်ပါဘူး။အထူးသဖြင့်ကြောက်တတ်တဲ့လူတွေကတော့လုံနိုင်ကြမှာမဟုတ်ပါဘူးလို့သိပေရပါတယ်။ Hillary Clinton ပြောခဲ့တာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ Now, that's not for everybody, I know. And it's certainly not for the faint of heart.
ခုနောက်ဆုံးတင်ပြပေးမှာကတော့
double down
ဖြစ်ပါလေ။စာလုံးပေါင်းက DOUBLE double ကဟစာ DOWN down ကအောက်ထဲဆိုတော့စကူစုရဲ့တိုက်ရိုက်ဒီပဲကတော့အောက်ကိုနှစ်ဆချလိုက်တာဖြစ်ပါတယ်။ဒီအဆုံးက black jack ဆိုတဲ့ဖဲစာနီကဆင်းတက်လာတာဖြစ်ပါတယ်။ဖဲသုံးချက်ဝီလေးရှိတဲ့ black jack လောင်းကစားနီမှာဒိုင်းကကစားသူကိုဖဲနှချက်ဝီအတီးမှာတစ်ချက်ဖဲလူတော့တဲ့အချိန်မှာကိုယ့်လက်ထဲရောက်နေတဲ့ဖဲနှချက်ကကောင်းနေလို့ငွေကိုဆက်ဆတိုးတောင်းတဲ့ဖြစ်ရကံဒီဆင်းတင်လာတာဖြစ်ပါလေ။ idiom ဆိုပေတော့ right ဒီကတော့ကိုယ်တွေအကျိုးရှိမယ်ဟာဆိုရင်ဆားတဲ့တဘူကျိုးပန်းအထုတ်တာကိုဆိုလိုတာဖြစ်ပါလေ။ Hillary Clinton ကသူ့မိကွန်းရဲ့ညီကုန်းမှာ Wellesley ဘွဲ့ရကျောင်းဆင်းတွေအနေနဲ့လောကကြီးတွေဝင်တဲ့အခါမှာအကောင်းဆုံးစူးစမ်းကြဖို့တဦးနဲ့တဦးဖိမကြဖို့တိုက်တွန်းပြောကြားခဲ့တာဖြစ်ပါလေ။နားဆင်ကြည့်ကြရအောင်။
Double down on your passions. Be bold. Try. Fail. Try again and lean on each other.
ကိုယုံကြည်ချက်တွေအောင်မြင်စေဖို့စားတဲ့တဘူးကြိုးပမ်းကြပါတတိရှိကြပါကြိုးစားပါရှုံးကြရင်လေထပ်ပြီးကြိုးစားပါတူးနဲ့တူးကူညီဖိမကြပါလို့အသေးစိတ်ရပါလေ Hillary Clinton ပြောခဲ့တာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ Double down on your passions. Be bold. Try. Fail.Try again and lean on each other.
ဒီမှာ English American Side ကနေမှတင်ပြခဲ့တဲ့ idiom အသုံးတွေကတော
့ stick it out. Not for the faint of heart. Double down
လို့ဖြစ်ကြပါလေ။နောက်ဒီမှာခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဆောမတန်းစီစဉ်တင်ဆက်ထားတဲ့ American English သတင်းရင်းစာစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ဒီလိုကနေတင်းနေနေနဲ့ချင်းသတင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ထုတ်လွှင့်ပေးနေပါရရှင
့်။ VOA မြန်မာပိုင်းအသံနဲ့အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ5ကီလိုမီတာ 24.32 နဲ့40လို့မှနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်ကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေညကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေထိုင်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာလည်းနောက်မှသောတာရှင်များရှင်2019ခုနှစ်မေလ28ရက်တနင်္ဂနွေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်များနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့မနက်9နာရီထိလိုင်းဒိုမီတာ32.50အပြင်ကီလိုမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီးရင်ထဲမှာဆိုရင်တော့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြဖို့ရှိပါတယ်။စီစဉ်ထုတ်လွှင့်မှုမဆုမွန်နဲ့မက်အီတနာကျော်တင်ဆက်ထားတဲ့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်။ပင်လာပါရှင်ရှင်မင်းသားဒိုင်းရိုက်လိုင်းစီစဉ်ကကြိုဆိုပါရစေဒီညအစီအစဉ်ကြောင့်အကြောင်းအရာကတော့အလုံးနဲ့တည်ပြီးဖြစ်ပါလိမ့်မယ်27ရာစုပင်လုံဒုတိယကြော့ဆွေးနွေးပွဲမှာကြုံနေရတဲ့အနေအထားတွေကိုဆွေးနွေးကြမှာပါကျွန်တော်တို့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလိုင်းပေါ်မှာရောက်နေပါပြီပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ခွန်မြင့်ချုံသူက PNL လို့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ဥက္ကဋ္ဌခွန်မြင့်ချုံဖြစ်ပါတယ်ပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီUPDJC ရဲ့အတွင်းမှုအဖွဲ့ဝင်လည်းဖြစ်ပါရင်နောက်တစ်ဦးကတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့ဦးရဲထွန်းမြမနိုင်ငံရေးလေးလာတော့တဲ့သူဦးရဲထွန်းကိုဖိတ်ခေါ်ထားပါရရှင်။နောက်တစ်ယောက်အနေနဲ့တော့ဒီကိုတနေထွန်းနိုင်သူကမြမခွာတလီမဟာပြူဟာနဲ့ဘောရလေးလာရေးဂျာနေရဲ့အင်တာဖြစ်ပြီးတော့သူကိုယ်တိုင်ကလည်းဒီ27ရာစုပင်လုံညီလာခံဒုတိယအကြော့အစုဝေးမှာတက်ရောက်နေတာပါဒီထဲမှာခွန်မြင့်ထွန်းကလည်းတက်ရောက်နေသူတိုင်းသားရေးကိုယ်စားလှယ်ဖြစ်တဲ့တက်ရောက်နေသူဖြစ်ပါရင်ကျောင်းပင်ပိုင်းဆွေးနွေးတဲ့သူတွေကိုဟိုကျွန်မအရင်ဦးဆုံးဒီပါဝင်ဆွေးနွေးတဲ့သူတွေမေးခွန်းမမေးချင်ပါတုံ့တက်ခံချင်ပါလေအခုဒုတိယအကြိမ်ဖြစ်နေ27ရာစုပင်လုံညီလာခံကျင်းပနေတာမှာပထမကျင်းပခဲ့တဲ့ညီလာခံနဲ့အခုဒုတိယကျင်းပနေတဲ့ညီလာခံအဓိကကွာခြားချက်ဘာတွေ့ရပါလဲခွန်မြင့်ထွန်းတုံ့တက်ပြပါရှင်
အကျွန်တော်တို့ကတော့1993အမျိုးသားညီလာခံစာရေးဒီမှာကျွန်တော်ဖက်ရောက်ခဲ့ပြီးပါတယ်အဲ့တော့ဒီခုနပထမအကြိမ်ကျင်းပခဲ့တဲ့27ရာစုပင်လုံနဲ့ဒီနေ့ကျင်းပတဲ့ဒုတိယပင်လုံစီရဲကွာခြားချက်ကတော့ဒီကျွန်တော်တို့ပထမအကြိမ်တုန်းကတော့ကျွန်တော်တို့ NCA မှာလက်မှတ်ထိုးတဲ့လူကမထိုးတဲ့လူကအစိုးရလွတ်တော်တက်လို့အားလုံးကနေပြီးတော့မှအဲ့ဒီ27ရာစုပင်လုံညီလာခံအားလုံးရဲ့ ownership ကအားလုံးကပိုင်ပြီးတော့အားလုံးကဦးဆောင်နိုင်တဲ့ညီလာခံဖြစ်ဖို့အတွက်ပူးပေးပြီးတော့မှဒါကျင်းပနိုင်ခဲ့တယ်ကျွန်တော်တို့ရဲ့အမြင်သဘောထားတွေလက်လက်စွာဒါကျွန်တော်တို့ထုတ်ဖော်ပြီးတော့မှတရားခွင့်ရခဲ့တယ်ဒါကတော့ပထမအကြိမ်စီရရဲ့အဓိကအချက်ဖြစ်ပါတယ်အခုဒီအချိန်မှာကတော့အားလုံးရဲ့အကြံမှာသဘောတူညီနိုင်တဲ့ဘုံဘောရာတူညီချက်တွေရယူနိုင်ဖို့တော့အလားအလာကောင်းနေရှိပါတယ်အဲ့ဒါကတော့ကျွန်တော်ဒီဒုတိယအစီအရဲ့အဓိကခေါ်ဆောင်ချက်ဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့အရင်တော့ကျွန်တော်တို့ဘဝပြည့်တဲ့တိုင်းမှာနိုင်ငံရေးဆွေးနွေးပွဲတွေဟာဒီလိုမျိုးညီလာခံတွေများစွာကျင်းပခဲ့ပြီးပါတယ်ဘုရားလည်းဒီကနေ့လိုမျိုးနိုင်ငံရေးအရာပေါ့လေအသက်ပါပါအသေးငယ်ရှိရှိဆွေးနွေးနိုင်တဲ့ညီလာခံတွေမဖြစ်ခဲ့ပါဘူးအခုဒီလိုကျွန်တော်တို့ဒီနေ့ကျင်းပတဲ့27ရာစုပင်လုံဒုတိယအစီအစဉ်မှာတော့နိုင်ငံရေးရဒီအသက်ပါပါအသေးစိတ်ရှိရှိကျွန်တော်တို့ကသဘောတူညီနဲ့တူညီနဲ့မတူညီနဲ့မတူညီနဲ့အားပါပါဆွေးနွေးနိုင်တဲ့အချက်ကတော့ဒါကျွန်တော်တို့ရဲ့အားကောင်းရဲ့ဖြစ်ပါတယ်။
ဟုတ်ကဲ့အလားအလာကောင်းလို့ပြောမယ်ပေါ့နော်
ဟုတ်ကဲ့
ဟုတ်ကဲ့နောက်ပိုင်းမှာဒီခွန်မြင့်ထွန်းပြန်ပြောမေးပါဦးမယ်ရှင်ကျွန်မဟိုအရှိတ်ဆက်ပြောနေလေးသွားချင်လို့ပါဆိုတော့ဒီကိုနေထွန်းနိုင်ရောကျွန်မနည်းနည်းအရင်သုံးသပ်ခံချင်ပါလေဒီဒုတိယကျင်းရှင်းပါတဲ့27ရာစုပင်လုံညီလာခံမှာရှင်းနေကြရဲ့အကြောင်းအရာတွေမှာဒီသဘောတူညီမှုရရှိတဲ့အနေအထားဘယ်လိုရှိပါလဲကွဲလွဲချက်တွေနဲ့သဘောတူညီချက်တွေဆိုရင်ဘယ်ဟာများမလဲဘယ်ဟာအဓိကကွဲလွဲမှုတွေရှိနေပါလဲနည်းနည်းလေးအဲ့ဒီဥစ္စာအချင်းချုပ်ပြီးသုံးသပ်ပေးပါရှင်
ကျွန်တော်ဒီလာခံ၃ခုကိုကျွန်တော်စကြည့်တဲ့အခါမှာဒီပထမဒီလာခံတော့ NC မထိုးချင်ပါ NC ထိုးပြီး10ပွင့်နဲ့လောက်လိုက်တယ်တမန်အုပ်တင်းတင်ဒါတော့တမန်အုပ်တင်းတင်နှုတ်ဆက်ပြောပြနေလို့ဖြစ်ခဲ့တယ်နောက်ဒုတိယအချိန်လောက်တဲ့ဒုတိယအချိန်ဆိုရင်ဒီ NL လက်ထက်ပထမဆုံးအချိန်လောက်တဲ့ဒီလာခံကတော့တော်စားစီကြိုးကြိုးပဲဖြစ်ခဲ့တယ်အခုဒီတစ်ခေါက်ကတော့နည်းနည်းလေးလှုပ်လှုပ်ခက်ခက်လေးရှိတယ်လို့မြင်နိုင်တယ်ဒါနဲ့အခုကျွန်တော်တို့ဒီ UDGC ကတက်လာတဲ့50ချက်ပေါ်မှာမျိုးဒီဆင်းနေကြတဲ့အခါမှာကျွန်တော်တိရတဲ့လောက်ကတော့အဲဒီကိစ္စနဲ့ဒီတော့เนาะကျွန်တော်တရားတလောက်ကတော့ နိုင်ငံရေးကဏ္ဍမှာဆိုလဲကိုယ်လည်းမှုရရှိနေတော့မယ်အဲလင်းတွေကဏ္ဍမှာဆိုရင်ရုံးလင်းတွေကဏ္ဍကတော့အစောကြီးကသုံးချက်ချက်ဆောင်မှာမဟုတ်ဘူးပေါ့နော်ကျန်တဲ့ကဏ္ဍတွေမှာတော့လောက်လုံးလုံးခက်ခက်မရှိနေတဲ့အထူးဖြစ်နိုင်ငံရေးကဏ္ဍမှာတော့တော်တော်လေးကိုအဲလုံးလုံးခက်ခက်အထူးဖြစ်ဒီခွဲထွက်ရေးနဲ့ကိုယ်ကပြတ်ထန်းခွင့်ကိစ္စတွေပေါ့နော်ကျွန်တော်တို့အစောပိုင်းကဆက်မှန်းခဲ့တဲ့ပြည်နယ်ကွန်စတီကျူရှင်းကိစ္စကတော့သိပြီးတော့လောက်ခက်လာတာမရှိနေတဲ့ဒီခွဲထွက်ခွင့်နဲ့ဒီမှာပြတ်ထန်းခွင့်ကတော့တော်တော်လေးအဲလိမ့်ခက်တယ်လည်းဖြစ်နေတယ်လို့ကြည့်ရတယ်ဆိုတော့လက်ရှိအနေထားရပြောမယ်ဆိုရင်တော့အဲမိသားစုရာလက်ဖတ်ပသလားဆိုတာတော့ကြည့်ရကျွန်တော်စိတ်နေပါတယ်။ဘာကြောင့်လဲဆိုတော့အာ NCA ကနေတဲ့အချက်လက်တွေပြင်ကျွန်တဲ့အနေထားရကအရှိမခံဘူးလို့ကျွန်တော်ယူဆပါတယ်။ဆိုတော့အားလုံးပါဝင်တဲ့ပါဝင်တိုက်တဲ့အနေထားမရှိဘူး။တစ်ခါတော့ကြိုးစားနေတယ်ဒါပေမဲ့အာ NCA လမ်းပြမျိုးပုံ9ရက်နဲ့လည်းနည်းနည်းလေးဆန့်ကျင်နေတယ်ဟိုအစိတ်ကြော်နေတဲ့အနေထားလေးတွေနဲ့ဟိုကျွန်တော်မိသားစုမိသားစုအောင်လုပ်တဲ့အတွက်ကြောင့်မလို့ဒီအရှိမခံတဲ့အဒီထားပုံပါပေါ့ဗျာခုနအဲ50ချက်ဆိုတာကလည်းဒီဒီမျိုးသားစင်နိုင်ငံရှင်တို့က9ခုပေါ့အဲ့ဒီ9ခုကနေစဉ်းစားလာတဲ့ဆိုရင်လည်းကျန်တဲ့ data တွေမှာအဲအစောကားပြည့်စုံတွေကကျွန်တော်တို့ရေးခွင့်ထုတ်ကြရေးဖြစ်ရှိနေကြတယ်လောက်ခဲ့တဲ့စင်ဒီကွဲတွေကလည်းအငြင်းပွားကြရေးရှိနေတယ်ပဲဒါကိုဒီအချိန်ခံတာဟုတ်ပဲဒီပြည်သူညီနိုင်ညီလာကမှာဖြတ်ပြီးစဉ်းစားတဲ့အခါမှာဒီလိုမျိုးအချိန်မျိုးတွေဖြစ်လာတယ်ပေါ့ဆိုတော့ပထမအစောပိုင်းမျှော်လင့်ထားတာကတော့ကျွန်တော်တို့ကရလက်စုံတရားဆက်လိမ့်မယ်လို့မျှော်လင့်ထားတယ်အဲဒါမဲ့ဒီနေ့ဒီနေ့အချိန်ကြီးပေါ့အခုစဉ်းစားကလည်းနောက်တရက်ထပ်ထူထားတဲ့အတွက်ကြောင့်ကိုအဲကျွန်တော်တို့စဉ်းစားတာတွေတော့ကောင်းတယ်ဒါမဲ့ရလက်ပိုင်းကတော့အဲထပ်ပါမလားဆိုတော့သိရင်ရဲ့
ဟုတ်ကဲ့သိရင်နေဖြစ်နေပါတော့ဟုတ်ကဲ့ဟိုညင်းလာကမှရလာထပ်ပါမလားလို့ကိုနေဆိုရင်နေရဲ့ဆိုပြီးတော့ကိုနေထွန်းနိုင်ဟာတုံးတက်တယ်ဆိုတော့အန်ကယ်ဦးရဲထွန်းအနေနဲ့ရောဒီဒုတိယကြိမ်ကျင်းပရဲ့27ရာစုပြင်လို့ညီလာကန်ကနေပြီးတော့ရလာကောင်ထပ်ပေါ်လာမယ်နိုင်မယ်လို့မျှော်လင့်ပါလားရှင
်အဲရလာကောင်ထပ်ကြတော့ဟိုတစ်ခုနှစ်ခုဒီအစည်းအဝေးတစ်ကြိမ်နှစ်ကြိမ်နဲ့တော့မထွက်နိုင်ဘူးပေါ့လေဒီဟာဟိုစောစီစီကလေးကလည်းဒေါန်ဆန်းစုကြည်တို့ဒီ NLD အစိုးရအနေနဲ့လည်းတို့ပြီးတော့သိထားပါတယ်ဒါကြောင့်သူကဒီအစည်းအဝေးကို6လတိုင်း6လတိုင်းကျင်းပသွားမယ်ဆိုပြီးတော့ငကိုကလေးကအဲ့လိုစဉ်းစားထားတာပေါ့လေအဲ့တော့ဒီနေရာမှာအခုဆွေးနွေးလိုက်တဲ့အခါကျတော့ဟို NCA လက်မှတ်ထိုးပြီးတဲ့အဖွဲ့တွေနဲ့ကတတ်တာဒီအသေးစိတ်တွေပေါ့နော်ဒီခြေလမ်းဒီချီနဲ့ကန္တာတွေဖွဲ့ပြီးတော့ဆွေးနွေးတယ် NCA မထိုးရသေးတဲ့အဖွဲ့တွေနဲ့ကတော့ပြည်သက်ကိုတွေ့ရရှိတယ်ပေါ့ဒါအစသဘောဟိုဆွနွယ်ဟိုစလိုက်တဲ့သဘောပဲပေါ့အဲ့တော့အဲ့ဒီအဖွဲ့တွေနဲ့ကဒီသာဆွနွယ်တွေနောက်လုတ်เสียလို့လိမ့်မယ်အခုလက်မှတ်ထိုးပြီးသားအဖွဲ့တွေနေနဲ့လဲဆက်သွားရင်းနဲ့ရေးကြည့်တဲ့ကျွန်တော်တို့ဖက်ဒရယ်ကိုဘယ်လိုတည်ဆောက်မလဲဆိုတဲ့ကိစ္စမှာနားလည်မှုတွေတူလာအောင်ပေါ့တစ်ဖက်ကချင်းလေးနဲ့တစ်ဖက်ကလေးလာရေးအတူတူလုပ်ဖို့လိုလိမ့်မယ်လို့ကျွန်တော်တင်တယ်ဒီလာရေးလုပ်တယ်ဆိုတာကအခုအောင်မြင်ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေမှာကျင့်သုံးတဲ့ဖက်ဒရယ်စနစ်နဲ့တိုင်းရင်းသားတွေလူလားကညှော်မှန်းထားတဲ့လူမျိုးတွေပေါင်းစုံပြီးတော့ကျွန်တော်တို့ဟိုဝိုင်းကြည့်ဆောက်ထားတဲ့ဆိုဗီယက်ယူနီယံပုံစံမျိုးယူဂိုစလဗ်ပုံစံမျိုးနဲ့ဘယ်လိုခြားနားသလဲဘယ်စနစ်ကပို့ပြီးတော့တိုင်းပြည်ကိုအင်အားကောင်းပြီးတော့ပို့ပြီးတော့ဖွံ့ဖြိုးတိုးတက်စေမလဲဒါမျိုးတွေကိုအတူတူကလေ့လာရင်းနဲ့ဆွေးနွေးပွဲတွေကိုလည်းအဲ့လိုဟို6လကြိမ်ကျင်းပလိုက်ဒါထဲမှာသွားပြီးတော့လေ့လာလိုက်အတူတကွာလေ့လာလိုက်အဲ့လိုနဲ့ဟိုနည်းနည်းတော့အချိန်ပေးရမှာပေါ့လေပေးပြီးတော့အဲ့လိုဖြတ်သန်းရလိမ့်မယ်လို့ကျွန်တော်ဟိုယူဆတယ်အဲ့တော့တကယ်လို့เนาะတကယ်လို့အောင်မြင်သွားတဲ့အခါမှာလဲဒီလက်လက်ကင်အဖွဲ့တွေမရှိတော့တဲ့เนาะခြုံငိမ့်တဲ့ပြည်နယ်တွေမှာကျွန်တော်တို့ကလက်တွေ့ဒီဖွဲ့စည်းပုံခြေကဥတွေပြင်ပြီးတော့လက်တွေ့အခွင့်အရေးတွေပေးလိုက်တာသူ့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့ကျွန်တော်တို့ဖက်ဒရယ်စနစ်ကိုတည်ဆောက်ခွင့်ပေးလိုက်တာမျိုးတွေလက်တွေ့အဲ့လိုကျင့်သုံးပြီးတော့ဟိုသွားမယ်ဆိုရင်တော့ပြန်တဲ့နိုင်ငံတိုင်းပြည်ပဆက်ရှိနေတဲ့နေရာတွေလည်းအဲ့ဒီအတိုင်းလိုက်လာနိုင်တယ်လို့ယူဆပါတယ်
ဟုတ်ကဲ့ရှင်ဟိုရှေ့ဆက်ပြီးတော့ဘယ်လိုလုပ်ကြမလဲဆိုတာကိုဒီပြည်နိုင်ရှင်နေတဲ့တွေကိုနောက်ပိုင်းမှာဟိုအချင်းချုပ်ပြီးတော့ပြန်ပြီးမေးချင်ပါတယ်ဆိုတော့အခုတော့ဒီကျမတို့ဒီတစ်ပတ်မှာပါဝင်ရှင်နေတဲ့တွေလည်းများရမလို့သူတို့ခက်တက်တက်လေးချိန်ပေးလိုက်ချင်ပါတယ်အခုလေးလိုင်းမှမှရေလောလောဆယ်ရောက်နေတာကဦးစိုးဝေပါဦးစိုးဝေကြားရပါလားရှင်
ဟုတ
်ကဲ့ပါကျမတို့နည်းနည်းလေးချီချီမိမိနဲ့ဝင်ပြီးတော့ဆွေးနွေးပေးပါနော်။ဟိုမင်းမြတ်မယ်ဆိုရင်လည်းပါဝင်ပင်တိုင်းဆွေးနွေးတဲ့သူတွေရှိပါရဲ့ရှင
်။ဟုတ်ရှိပါလေတဲ့ရစ်စစ်ရာစုဆွေးနွေးရတယ်ကအကျိုးရလက်ကိုကောင်းလို့ဆိုတော့ကျွန်တော်တို့တိုင်းဆွေးနွေးလို့ဆိုတာ။ဘယ်လိုအကျိုးရဆိုင်လဲ။ရလက်ကောင်းလို့ဆိုတော့ဒီကျွန်တော်တို့ကြည့်ကြည့်နေတဲ့ဘယ်လိုဆွေးနွေးလဲဘယ်လိုဆွေးနွေးရလဲရှိတာမလဲဆိုတော့ကျွန်တော်ပြောပြချင်တယ်။ဒီလိုကြာကြာမပြောလိုက်ကြရအောင်။ ဟောင်းကိုရည်စက်ကိုဒီကြောက်ဥစမ်းနဲ့တိုင်းရင်းသားကောင်းကောင်းစက်တင်ပြီးတော့ချမှတ်ခဲ့တဲ့သာတုပ်ကိုအခြေခံလာတယ်ကျွန်တော်ကယုံကြည်ရတယ်ပေါ့ဗျာဆိုတော့လေ1940အခြေအနေနဲ့အခုဒီမောက်အခြေအနေနဲ့အခြေအနေတွေကပကတိအခြေအနေတော့ဝါချနေတဲ့ခါမှာစီလင်ကားတဲ့အကြောင်းအရာတွေကိုဆွတ်လိုက်တာဖြစ်တယ်ဒီရှိပကတိအခြေအနေမှာရှိနေတဲ့အကျက်တဲတွေအကျက်ခဲတွေကိုစီတနာမှန်လေးနဲ့ကျွန်တော်ချားပြီးတော့ဒီကောင်းအကျိုးကြည့်ကြည့်ရဲ့အကျိုးငြိမ်းချမ်းရေးနဲ့ဆိုတဲ့အကျိုးဒီလိုကြီးရှိရှိပြီးတော့စီနာထားလို့ရှိတယ်ကျေးဇူးတင်ပါတယ်ခေါင်းကြီးတွေကတော့ကျွန်တော်အားလုံးကြောက်နေရတယ်ဆိုလို့ပါပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့စေနာမယ်နဲ့ဟိုစာချင်းကပ်ပြီးတော့ဆွေးနွေးရမယ်လို့ပြောတာပေါ့နော်ဟိုဥဆိုးဝေပြီးတော့ဒီမှာနောက်ထပ်ဟိုတိလယ်မှုထိုင်းကနေပြီးတော့ပုံဝင်ဆွေးနွေးလာတာပါတိလယ်မှုကိုအလှည့်ပေးချင်ပါတယ်တိလယ်မှုဘာများဆွေးနွေးပါမလဲရှင
်ဒီပြည်လုံးနီလာက27ရာစုပြည်လုံးနီလာကမှာနော်အခုပြောနေတာဆိုရင်ဒါရတော့ကျွန်တော်တို့ပထမဖွင့်ပွဲမှာကျွန်တော်နားထောင်တာပြောတာဆိုတာတွေအစိုးရပြောတာကနော်စစ်တပ်ပြောတာကနော်တပ်ခိုင်ရေးကောင်းဆောင်ပြောတာတွေကတော့ဒါမဆိုးပါဘူးဒါပေမဲ့သူတို့ပြောသလိုမလုပ်တာကတော့ကျွန်တော်တို့အတွက်အမှန်တမ်းကကျွန်တော်တို့စိုးရင်ရတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တို့တိုင်းရင်းသားဒေသကဘာဖြစ်လို့စစ်တပ်တွေကတိုက်ပြီးတော့တိုက်နေရတယ်လဲ။အဲ့ဒါကခုကတော့ကျွန်တော်တို့မင်းကုန်ထောက်ပြဖြစ်နေတယ်။ကောင်းအောင်လုပ်တော့ကောင်းတယ်မကောင်းအောင်လုပ်တော့ဒီမမာစီရကျွန်တော်တို့စိုးရင်ကြကောင်းပါလေလို့ကျွန်တော်နေပြောချင်ပါတယ
်။ဟုတ်ကဲ့အန်ဒါရောတိလယ်မှုထိုင်းရနေဝင်ဆွေးနေတာပါဟိုခက်သက်သက်လေးပဲဒီမှာနောက်ထပ်တော်ရရှင်တရက်ကိုလည်းလှည့်ပေးချင်ပါတယ်မလေးရှားကပါကိုနေလင်းဦးကြားရပါလားရှင
်ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာကိုနေလင်းဦးဝင်ပြီးတော့ဆွေးနေနိုင်ပါရဲ့ဒါမှမဟုတ်မင်းကုန်ထုတ်ပြီးတော့မင်းနေမယ်ဆိုရင်လည်းဒီပင်တိုင်းရှင်တွေသူတွေဖြစ်တဲ့ခွန်မြင့်ထွန်းကိုနေထွန်းနိုင်ဦးရထွန်းအားလုံးလေးနိုင်ပါမှာရှိနေပါတယ်ရှင
်ဟောကျွန်တော်ကတော့တိတ်ပြီးတော့ပြန်မေးစရာတော့မရှိပါဘူးဦးရထွန်းပြောတာလေးလည်းနားထောင်ပါတယ်ဒီဆက်တွဲအကြောင်းကျွန်တော်တို့နောက်ပိုင်းပြန်ပြီးလှုပ်ရှားလာတာကတော့ဟိုရှင်းပြောရှမ်းပြည်နယ်ရပေါ့เนาะရှစ်ပြည်နယ်မူနဲ့တက်လာတာပေါ့เนาะကျွန်တော်သဘောအရပြောရရင်ရှစ်ပြည်နယ်မူကိုလက်မခံပါဘူးလို့ကျွန်တော်မပြောလို့ဘူးဒါပေမဲ့လူမျိုးကိုအစွဲပြုထားတဲ့ပြည်နယ်မျိုးကိုကျွန်တော်အနေနဲ့တော့ဗမာတရားအနေနဲ့မချစ်သင့်ဘူးလို့ထင်ပါတယ်အမေရိကန်ပုံစံကူးရင်လည်းအကောင်းဆုံးလဲဖြစ်မယ်လို့လည်းမြင်ပါတယ်ဒါပေမဲ့ကျွန်တော်တို့လှုပ်ချင်တဲ့ဖက်တွေကဗမာတိုင်းတမဲပဲယူပါမယ်ထားပါဟဲ့လားဟိုတုန်းကတော့ဦးနေဝင်းကဆွန်ကြီးနဲ့တိုင်းခုနှစ်ခုဆိုပြီးတော့လုပ်ခဲ့တယ်သူကဟိုတိုင်းရင်းသားခုနှစ်မဲဗမာခုနှစ်မဲဆိုပြီးဖြစ်အောင်လုပ်တဲ့သဘောပါအဲ့တော့ကျွန်တော်စိုးရိမ်တာကိုပြန်ပြီးတော့ကျွန်တော်တို့ဗမာတွေစိုးရိမ်တာကိုပြန်ပြီးတော့သင်္ချာသဘောအရလက်တွေ့သဘောအရကျွန်တော်ပြန်ပြောချင်ရင်ဗီဒီယိုတဦးစီကန်လိုက်ပါရှစ်ကြီးနဲ့တော့အဲ့ဗီဒီယိုရဲ့သဘောကဘသူမှခွဲထွက်ပြင်တမဲဆန့်ကျင်လာနဲ့ဘသူမှခွဲထွက်ပြင်မရပါဘူးဆိုတဲ့ဥပဒေသားလေးကိုလာထုတ်လိုက်ပါအဲ့လိုထုတ်ပြီးပြီဆိုရင်ခင်ဗျားတို့ပြည်နယ်ကြီးတစ်ခုစီလွတ်လွတ်လပ်လပ်ဒီနေ့အုပ်ချုပ်ခြင်းအပဆိုလဲအုပ်ချုပ်အမေရိကန်လိုပုံစံလုံးအုပ်ချုပ်ခိုင်းလိုက်ပါစစ်သားစစ်တပ်တွေလည်းထောင်းမယ်ဆိုရင်လည်းသူကသူပေးထောင်းလိုက်ပါဒါပေမဲ့ခွဲထွက်ပြင်တော့လုံးဝမပေးရနိုင်ပါအဲ့ဒီလိုအလဲအလဲကတော့လုံးရပါမယ်အဲ့ဒါဆိုရင်ကျွန်တော်တို့ဗမာလူမျိုးတွေနဲ့ကဘာမှပူစရာမလိုဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ပူနေတာကကျွန်တော်တို့ပြည်တော်စုကြီးကိုပြု
ဟုတ်ကဲ့ဒါကကိုနေလင်းဦးပါသူကဒီခွဲထွက်ခွင့်လုံးဝမသေးပါနဲ့လို့ပြောတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီနိုင်ငံရေးဆွေးနွေးကြတဲ့စကားဝိုင်းနေမှာဟိုအငင်းခုံဖြစ်ပြီးတော့ဒီဆွေးနွေးလို့မရပါလေညှိနှိုင်းလို့မရဖြစ်နေတာဖြစ်ပါတယ်ဒီမှာဟိုနောက်ထပ်ဟိုတော်ရရှင်တယောက်စာရေးပြီးတော့ရှင်းနေလာတာကိုကိုရနိုင်ဖတ်ပေးပါရှင်ကျွန်မကကိုစိုးဝေရှင်းနေထားတဲ့အကြောင်းအရာလေးနဲ့လည်းတိုက်ဆိုင်နေလို့ပါ
ဟုတ်ကဲ့ပါမငြိမ်းချမ်းမြင်တဲ့စိတ်ဆန္ဒမရှိရင်ဘာမှဖြစ်လာမှာမဟုတ်ပါဘူးတကူဆိုတဲ့အရာကိုသိကြခွဲခြားရင်လုပ်ငန်းအောင်မြင်ဖို့အလုပ်အောင်မြင်ဖို့ပြီးမြောက်အောင်မြင်ဖို့ပါအဲတကယ်တကူဆိုတဲ့အရာမှာတစ်စိတ်ဆန္ဒနှစ်စူးစမ်းမှုဝရိယ၃စိတ်ဓာတ်ခိုင်မာမှု၄အမားမှန်ခွဲဝေနိုင်မှုအဲ့ဒါဒီပါမှာအငြင်းညာနိုင်မယ်ထင်တယ်အခုစိတ်ဆန္ဒတွေမပါကြဘူးလို့ခံစားတွေ့နေရပါတယ်ငြင်းညာခြင်းနဲ့စိတ်ဆန္ဒတွေကြီးမားလာကြဖို့ပထမဆုံးစီယုံပြီးပင်လုံကိုအားဖြည့်ဖို့လိုမယ်ထင်ပါတယ်ဆိုပြီးတော့သူကရေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကိုဝေရအောင်ရေးလာတာပါဟိုခုနကဦးစိုးဝေကလည်းပြောသွားတယ်ဆန္ဒမှန်မှန်နဲ့ရှင်းနေမယ်ဆိုရင်ရလက်ကောင်တွေထွက်ပေါ်မယ်ဆိုတော့ဟိုဒီမှာကျွန်မကိုနေထွန်းနိုင်အောင်တုံ့ပြန်ပေးစီခြင်းပါတယ်စိတ်ဆန္ဒလို့ပြောကြတဲ့အခါမှာငင်းငယ်ရေလုံငယ်စဉ်အောင်မြင်ဖို့ဒီအဓိကဦးစိုးရေဖြစ်တဲ့အစိုးရတက်မတော်တိုင်းရင်းသားရေဘက်ကငင်းငယ်ရေကိုလိုလိုလားလားရကျင်တဲ့စိတ်ဆန္ဒအမှန်နဲ့ချင်းကပ်နေကြပါလားကိုနေထွန်းနိုင်ဘယ်လိုများတုံ့ပြန်ပါလဲရှင်
အားလုံးကငြိမ်းချမ်းကျင်တာတော့အမှန်ပဲကြာဒါကမြေကြီးလက်ကလက်ကမလွဲပါပဲဆိုတော့ ခုနကျွန်တော်ပြန်ကောက်မယ်ဆိုရင်ဒီငင်းကြီးကိုမလူလာတဲ့လူကလည်းတရားမှမရှိတော့ဖြစ်နေတာကကျွန်တော်ချင်းကပ်ပင်ချင်းကပ်နေတော့လုံနီးလုံးဟန်တော့လေအဲ့ဒီအပိုင်းကတော့ကျွန်တော်အများကြီးလုံးအောင်လည်းကြည့်ပါအခုချိန်မှာပဲကျွန်တော်ကြည့်မယ်ဆိုရင်ဒီ NCA ကို NCA ငင်းကြီးတော့တက်ဆိုရင်လည်းတစ်ဖက်မှာလည်းကွန်ကြီးဖွဲ့ကြီးတို့စီကဥပဒေကိုပြင်မယ်ဆိုတော့အဲမျှော်လင့်ချက်တွေအဲဒီလိုတော့သူတွေကသူတွေကြေကြေလောင်ဖြစ်လာတယ်ဒီကနေသဖြင့် nation building တော့ဗျာနိုင်ငံတည်ဆောက်ရေးကိုဆက်သွားမယ်ဆိုတော့ယူဆန်းချက်တွေရှိနေတာလည်းတွေ့ရတယ်ဗျာဒါပေမဲ့တစ်ဖက်မှာပြန်ကြည့်ပြန်တော့လေတမတော်ရဲ့ရက်ခံချက်ကဒီ2008ဖွဲ့ကြီးအောင်ချိန်ဥပဒေနဲ့တူတာမထွက်ဘူးမထွက်တဲ့အခါကျတော့အဲ့ဒီနှစ်ခုကဆန့်ကျင်ဘက်ဖြစ်လာပြီးတော့မှဒီ NCA မှာကလာပြီးတော့မှကျွန်တော်က deadlock ဖြစ်တဲ့ပုံစံမျိုးပေါ့ဗျာအဲ့ဒီပုံစံမျိုးဖြစ်လာတယ်လို့ဒီစားစီရရှိပါတယ်ကျွန်တော်ကျွန်တော်တို့ပြောလို့တိုင်းသားတွေလည်းငင်းချမ်းစင်တာပဲတတော်ဘက်ကမေးကြည့်လဲသူတို့ငင်းချမ်းစင်တာပဲဆိုတော့ဒါပေမဲ့ခုနတိုင်းရတိဆောက်ရဲဖြစ်ဖြစ်ကျွန်တော်တို့စိတ်တွေနဲ့ဖြစ်ဖြစ်နေချင်းတွေနဲ့ဖြစ်ဖြစ်ဒီအပိုင်းတွေဆိုရင်အများကြီးကျေပြန့်သွားပြီအဲ့ခါကျတော့ကျွန်တော်တို့ NCA တစ်ခုနဲ့ကြားတော်ပြီဒီထက်အားလုံးပါဝင်တဲ့နိုင်ငံရေးစီးပွားတွေလုံးဝတော့မဲ့အနေထားဖြစ်တယ်အခုလုံးနေတဲ့နိုင်ငံရေးစီးပွားတွေကအားလုံးပါဝင်ရေးဆိုတာအတွက်မေးခွန်းထုတ်ကြတယ်အများကြီးရှိနေပါသေးတယ်အဲ့ဒီအနေအထားမျိုးကကျွန်တော်အချိန်လေးနိုင်ယူရမယ်ဒါပေမဲ့အစိုးရစက်တန်တစ်ခုတည်းနဲ့လည်းကျွန်တော်တို့မပြီးနိုင်ဘူးနှစ်ခုနဲ့လည်းမပြီးနိုင်ပါဘူးဒါမျိုးကအချိန်ကြာယူရမယ်ဒါပေမဲ့အဲ့ဒီလိုလိုရမယ်အကြောင်းအရာတစ်ခုရဲ့အစိုးရစက်တန်တစ်ခုတော့ပါပဲငါအစိုးရကျွန်တော်ရှေ့မှာလည်းတွေ့ခဲ့ပါတယ်တမန်ဦးသိန်းစိန်လက်ထက်မှာဆိုလို့ဒီ case ကိုရှေ့ပုတ်နဲ့အနေနဲ့လုံးခဲ့ပြီးတော့မှသူ credit ယူရတဲ့ဒေသခဲ့တဲ့လောက်ရမျိုးတွေကျွန်တော်တွေ့ခဲ့မျိုးပါတယ်ဒါတိအဲ့လိုလမ်းစဉ်တိုင်းမှာဒီရက်အချိန်မှာလည်းဆက်လုပ်နေစီကျွန်တော်ကဒီအစိုးရဆက်ဆက်တော့သူ့အတွက်ပဲဒီလုပ်ပြီးတော့ပါကျန်တဲ့ဟာကမဖြစ်ဘူးလို့မျိုးအဲ့ဒီသဘောတက်ရောက်သွားနိုင်ပါတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့အခုကနေထွန်းနိုင်ရလေဒီခုနအင်ဂျယ်ရေထွန်းပြောသွားသလိုပဲအချိန်ယူပြီးတော့လှုပ်ဆောင်ရမယ်လို့သုံးတတ်ပါတယ်အာဆိုတော့အခုကျမတို့ဒီအမေရိကန်ပြည်အောင်ဇူရနောက်ပြီးတော့စာရေးပြီးတော့ပါဝင်ဆွေးနွေးလာရတော့ရှင်မောင်ပြတနာအစာလေးကိုဖွင့်ပြပေးကြပါလေကိုသားညိုတစ်ချက်လောက်ထပ်ပေးပါရှင
်ဒုတိယကျင်27ရာစုပင်လုံးပြောင်းစုညီငယ်ညီလာခံမှာတောက်လျှောက်ဆွေးနွေးလာခဲ့မှုတဲ့ UNFC အဖွဲ့မှပါလာတာလွယ်လို့ရလကောင်တချို့ထွက်လာတယ်လို့ယူဆမိပါတယ်။ညီလာခံကိုမတက်ဘူးလို့တင်းခံနေတဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တက်လာခဲ့လို့ပဲညီနိုင်ဖြစ်စင်မှာတရုတ်နိုင်ငံရဲ့အခမ်းအနားအရေးပါလာတာကိုလည်းချင်းရှာတွေ့မြင်ရပါတယ်။ဒါ့အပြင်ဒီကဏ္ဍပေါင်းစုံကိုလွတ်လပ်နဲ့ဆွေးနွေးနိုင်ခဲ့ကြလို့ပဲအမေစုနဲ့ဒေါက်တာတင်မျိုးဝင်းတို့နဲ့လည်းတိကျဆွေးနွေးပွဲတွေဖြစ်ခဲ့ပါတယ်။ NCA စာချုပ်နဲ့ပတ်သက်လို့အခြေအတင်ဆွေးနွေးစရာတွေရှိလာနိုင်တယ်ဆိုတာလည်းသိလိုက်ရပါတယ်။နောက်ဆုံးအနေနဲ့ပြောချင်တာကအခုညီငယ်ဆွေးနွေးနေကြတဲ့လူမျိုးစုလက်နက်ကန်တွေအားလုံးအနေနဲ့ဘယ်လက်နက်အဖွဲ့အစည်းတွေရဲ့ကြောထောက်နောက်ခံရှိတဲ့ပြည်သူအစိုးရစစ်စစ်ရဲ့နိုင်ငံရေးကြိုးပမ်းထောက်ရှာမှုတွေအပေါ်မှာတန်တရားနဲ့ချီးကပ်နေတာတွေရပ်ဆိုင်းသိနေတန်နေပြီလို့ယူဆမိပါတယ
်။ဟုတ်ကဲ့ဒါကဒီအမေရိကန်ပြည်အောင်ဆိုတာမောင်းတက်တနာဝင်ပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်။ဒီမှာ control ကိုတောင်းမမိုင်ရှင် control ကိုဒီမှာသုံးသက်ခိုင်းချင်ပါတယ်။ဒီအစိုးရကိုတက်မတော်နဲ့တီးတန့်ခွဲထုတ်ပြီးတော့ပြောထားတဲ့သဘောတွေ့ရပါတယ်။တိုင်းသားတွေကအရသာအစိုးရကိုတန်ကြမ်းနဲ့ချင်းကပ်နေတယ်လို့ပြောထားတယ်ဆိုတော့ဒါတကယ်ပဲကိုရိုင်းကလည်းတိုင်းသားကိုယ်စီလက်တူအနေနဲ့ပါဝင်ဆွေးနွေးနေတယ်ဆိုတော့ဟို control သုံးသက်ပေးပါရှင်သူပြောရပုံမှာ
အကျွန်တော်တို့ကတော့ဒီအစိုးရအပေါ်မှာတန်တရားနဲ့ချင်းကပ်မှုတွေဆိုတာမျိုးအဲ့ဒါမျိုးမဟုတ်ပါဘူး။အထူးအဖြစ်ဒီတောင်ဆန်းစုကြည်နဲ့ဒီတိုင်းဒေသနဲ့ကတောင်ရဲ့ဆက်ကြီးဆိုတာကညပေါင်းများစွာကလေးကဒါအပြန်လာအဖြစ်ပေါ့လေဒါကျွန်တော်တို့အပြန်လာရင်ပတ်ချင်းပြီးခဲ့ကြတာဖြစ်ပါတယ်။1990ခုမှာမဲတော်ခါချင်းများချက်ကိုထုတ်ပြန်တဲ့အခါကျတော့အဲဒီကာလမှာအချက်တွေပေါင်းများစွာအထဲကနေပြီးတော့လူသားလူမျိုးကြီးဖွဲ့ချုပ်တဲ့တောင်ဆန်းစုကြည်ကထောက်ခံပေးခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းမဲတော်ခါချင်းများချက်ကဘာကျော်ဖြစ်ခဲ့တာဖြစ်ပါတယ်။ဆိုတော့အခုအချိန်ဒီခါမှာတော့အစိုးရအနေနဲ့ကတော့ဒီဆောင်ရွက်ရတဲ့အခါမှာအကက်သက်ပေါင်းများစွာနဲ့အကြက်တွေပေါင်းများစွာနဲ့ဆောင်ရွက်နေရတယ်ဆိုတော့ကျွန်တော်တို့ကဒါအောင်နားလည်ပါတယ်။အကြောင်းမလို့ဒီအစိုးရကိုကျွန်တော်ကတန်ဖိုးပေါင်းများစွာနဲ့ချိတ်ကနေတယ်ဆိုတဲ့ဟာမျိုးကတော့အဲ့ဒီအခြေခံမျိုးတော့မရှိပါဘူး။ဒါဆိုအစိုးရမှာဆောင်ရွက်နေရတဲ့အကန့်အသတ်ကြီးမားမှုတွေလည်းကျွန်တော်တို့ကအောင်နားလည်ပါတယ်။အဲ့တော့အခုဒီကျွန်တော်ဆွေးနွေးမှုရဲ့အခြေခံကတော့အားလုံးကကျွန်တော်တို့ဒီအားမျိုးအားမြတ်ရှိမှုပေါင်းများစွာရှိနိုင်ပါတယ်။သို့တော့ကျွန်တော်တန်းဒီမှာဒီလိုမျိုးနိုင်ငံရေးဆွေးနွေးမှုဆိုတာအခုမှဖြစ်တာဖြစ်ပါတယ်။နှစ်ပေါင်းခု90အတောအတွင်းမှာအခုလိုအတိတ်တွေရှိတဲ့နိုင်ငံရေးဆွေးနွေးမှုမျိုးတွေကတော့အခုမှဖြစ်တာဖြစ်ပါတယ်။တော့အတိတ်တွေရှိတဲ့နိုင်ငံရေးဆွေးနွေးမှုအသက်ပါတဲ့နိုင်ငံဆွေးနွေးမှုတွေဖြစ်တဲ့အတွက်ဆွေးနွေးနိုင်ငံမျိုးတွေအားလုံးကြည်လည်ဖို့အတွက်ဆိုရင်တော့အချိန်ရွှေ့ရတာတို့ဒါတွေကတော့ရှိမှဖြစ်ပါတယ်။ခုနကလိုဒီဒုတိယကြိမ်အစည်းအဝေးမှာရက်လက်တွေအကုန်လုံးဖျက်ရမယ်ရေလို့ဒီလိုပဲကျွန်တော်တတ်မှတ်လို့မရပါဘူး။ဒီကျွန်တော်တို့အခုကျင်းပတဲ့ဒီရတဲ့နာမည်က20ရာစုပင်လုံးဖြစ်ပါတယ်။ပင်လုံးရုပ်ပြောတဲ့အတွက်20ရာစုမှာကျင်းပခဲ့တဲ့ပင်လုံးကလည်းအနှစ်သာရကနိုင်ငံရေးနှစ်သာရအနှစ်သာရကလွတ်လပ်ရေးဓာတ်ရည်နဲ့ဒီမိုကရေစီဖြစ်တယ်။အဲ့ဒီ20ရာစုပင်လုံးရဲ့လုံခြုံရေးအနှစ်သာရကတော့အကြီးအကဲညှိနှိုင်းရှင်တွေဖြစ်ပါတယ်။ အခုဒီလိုနိုင်ငံတော်ဥတ္တန်ကပုဂ္ဂိုလ်ဘောင်ဆိုင်ကြီးကဒီနဲ့ချက်တရားကြီးပြင်လို့ဒုတိယအစီအစဉ်မှာတပြောခဲ့တာကတော့ဖိအားပေးတာတွေမရှိတဲ့နဲ့အကြကံတာတွေမရှိတဲ့နဲ့ဆွေးနွေးသွားမယ်ဆိုတော့အဓိကအထူးထားပြီးတော့ဒါပြောခဲ့တာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ခါမှာရလကောင်းပြီးဖွင့်နိုင်လို့ဆိုရင်တော့ကျွန်တော်အချင်းကြတော့တယောက်ကိုပြောနေရင်းလို့ပြောတယ်အခြေအနေနဲ့ဆွေးနွေးနေလို့လို့ပါတယ်။ဒါကြောင့်ဒီနေ့ဖြစ်ပေါ်နေတဲ့အခြေအနေကတော့ကျွန်တော်တို့အကြောင်းမှာအခြေအနေနဲ့ဆွေးနွေးနေကြတာဖြစ်ပါတယ်။အဲ့အခြေအနေနဲ့မြို့ကိုအခြေခံနေရတဲ့အကြံဉာဏ်ကြောင့်တရားထက်ရှိရတာမျိုးဖြစ်ခဲ့ရယ်။ပြီးရင်အထူးသောအကြောင်းမျိုးပေါ့လေသဘောတူနိုင်မတူနိုင်ဓာတ်တွေလည်းကျွန်တော်ဆွေးနွေးချတော့တယ်။ဓာတ်တွေဆောက်ကြည့်နားထောင်နေရတာကနိုင်ငံရေးအဆက်ပါမှုဖြစ်ပါတယ်။ဒါကျွန်တော်နောက်တစ်ခုကပါလဲဆိုကြည့်ခွဲမထွက်ရေးဆိုတဲ့ကိစ္စရနေတဲ့ပတ်သက်ရင်ဒီအမြင်အားဖြင့်တော့ဘယ်သူမှအတိုင်းကြီးပြည်တော်စုကခွဲတက်ဖို့ဆိုတဲ့အမြင်မရှိပါဘူး။ဒါတော့ခံစားရတဲ့ပုံစံကတော့အနည်းအတူနဲ့တူပထမတစ်ခါကြာမှကြာတာရှိပါတယ်။ဟောဒီတမရောအဆိုလို့ရှိရင်တော့ဒါဆယ်ရံမျိုးဆိုတာခွဲတင်ရေးဖြစ်တယ်ဆိုပြီးတော့မှတမရောက62ခုနဲ့မှအာဏာပေးနေတယ်။အခုတော့တမရောရဲ့တော့အချို့တော့အရာရှိကြီးများပြောပါတယ်။သူတို့ကတော့ခွဲတင်ဆယ်ရံမျိုးဆိုတာခွဲတက်ရေးလို့ပဲသူနားလည်ခဲ့တယ်။အခုတော့ဆယ်ရံဆိုတာပေါင်းစည်းလို့ပြောတယ်။ပေါင်းစည်းလို့ပြောရင်တော့ခွဲတက်မှုဆိုတာကတော့အမကန်နေတယ်ဆိုတဲ့အမြင်အနေဖြစ်တတ်တာဖြစ်ပါတယ်။အဲကျွန်တော်တိုင်းသားများကြတော့ဆယ်ရံမျိုးဆိုတာကျွန်တော်တို့ကခွဲထုတ်ဖို့လို့တာမဟုတ်ပေါင်းစည်းရေးတဲ့ပြောတာဒါတော့ကျွန်တော်တို့ကဓာတ်မျိုးရေးလို့ခြင်းဒါလူရင်းနဲ့ကိုယ်ကပြတ်တမ်းလို့လိုချင်တဲ့အတွက်ဆယ်ရံမျိုးပြောခဲ့တာဖြစ်တယ်။ကျွန်တော်ကခွဲထုတ်ဖို့လည်းဘယ်လိုမှမပြောကြသေးဘူး။ခွဲထုတ်ဖို့လည်းဘယ်လိုမှမပြောသေးဘူး။အဲကြောင့်မို့လို့ခွဲမထည့်ရအောင်ဆိုတဲ့ဟာကြီးကိုကျွန်တော်ဖတ်ပြောရတယ်ဆိုကျွန်တော်တို့ကမှားလို့ဝန်ခံရလို့ဖြစ်နေတယ်။အဲ့ဒီအခြေခံပေါ်မှာကျွန်တော်ကဟာနိုင်ငံရေးကသူ့ရဲ့တိတ်ခါကိုယ့်ရဲ့တိတ်ခါအဲ့တိတ်ခါပေါ်မှာအခြေခံရှင်းနေကြတာဖြစ်ပါတယ်။ဒါကြောင့်ဒီတီတော်ကခွဲမထည့်ဘူးဆိုတဲ့သဘောတရားကိုနှစ်ဖက်လက်ခံနိုင်တဲ့နှစ်ဖက်တိတ်ခါရှိတဲ့ကျွန်တော်တို့ဆွေးနွေးမှုနဲ့မှုတွေနဲ့အတိတ်ရဲ့ပြုစုမှုတွေနဲ့ကျွန်တော်တို့ဆောင်ရွက်နိုင်မယ့်အဆင့်ကြီးမှာဖြစ်ပါတယ်။အဲဒီလိုအဆင့်ကြီးဖို့အတွက်လည်းနှစ်ဖက်လက်ခံနိုင်တဲ့အတိတ်ရဲ့ပြုစုမှုတွေကျွန်တော်လုံးနိုင်လို့ရတော့ဒီကြာကန်လုံးကတော့အခုတော်တော်များများအားကောင်းနေပါပြီ။ဒါကြောင့်ကျွန်တော်ပြောပါမယ်။ကျွန်တော်လေးမျိုးတော့ကျွန်တော်ပြောပါမှာပါတော့
။ကျေးဇူးတင်ပါတယ်ဒါကိုခွန်ညင်းထွန်းကဟိုကကတော့တော်ရချင်းအမေကိုလည်းဖြေသွားပြီးတော့သူတုံးတက်သွားတာပါ။ဟိုပြီးကန်နေဖို့ဒီဆွေးနွေးပွဲပြီးကန်နေဖို့အချိန်နဲ့နေပြီဆိုတော့ဒီမှာကိုခွန်ညင်းထွန်းကဒီမှာပဲဥစ္စာကိုခွန်ညင်းထွန်းလည်းအလုပ်ကိစ္စရေးပြီးတော့ကျွန်မကမဆုမဖုန်းချလိုက်ပါတော့နော်ကိုခွန်ညင်းထွန်းနဲ့ကျန်တဲ့သူတွေနဲ့ဆက်ပြီးတော့ဆွေးနွေးပါမယ်။ဟိုကျွန်မပြီးဖို့လည်းအချိန်က3မိနစ်လောက်ပဲလိုရတော့ရဒီဆွေးနွေးပွဲပြီးဖို့အဲ့တော့ကျွန်မဒီပင်တိုင်းဆွေးနွေးတဲ့သူနှစ်ဦးကိုပြန်ပြီးတော့အချုပ်အားဖြင့်ပေါ့နော်သုံးသက်ခိုင်းကြပါလေရှင်။ဟိုပထမဦးဆုံးဒီအန်ကယ်ဦးရဲထွန်းဖုန်းကန်ပြီးစောင်းနေရတာပါ။အဲဦးရဲရဲထွန်းအနေနဲ့ဒီငင်းငယ်ရေးလုပ်ငန်းစဉ်မှာပေါ့နော်ဒီဟိုကျွန်မတို့ဒီရှေ့တိုးတက်ဖို့ရှေ့ဆက်ပြီးဘာတွေလှုပ်ဆောင်တင်နေအရေးကြီးဆုံးမဖြစ်မနေလှုပ်ဆောင်ရမယ့်အချက်ကိုဟိုနည်းနည်းလေးသုံးသက်ပေးပါရှင်။
အဲအဓိကကတော့စိတ်ရှည်ဖို့တည်ခံဖို့နဲ့ဆွေးနွေးကြတ
ယ်ပေါ့နော
်ဒီရင်ကြည်ကြည်နဲ့အဲဒီဟောပေါ့လေရင်ကြည်ကြည်နောက်တည်ခံစိတ်နဲ့ပြောပြမလို့ဆွေးနွေးကြဖို့အဲအဲ့ဒါပဲရည်ကြည်ပါတယ်နောက်တစ်ခုကဒီဟာကချက်ချင်းလက်ငင်းကြီးအပြေရမှာမဟုတ်တဲ့အတွက်ကြောင့်မလို့ဒီနားတဲ့ဈာကာလတွေမှာလိလာရေးအတူလုပ်ဖို့ပေါ့နော်အဓိကကတော့ကျွန်တော်တို့ကဖက်တွဲဆိုတာပါဘယ်လိုပုံစံနဲ့သွားလို့ရှိရင်တို့ကန့်ကြည့်တွေ့စီစီလုံးလုံးနဲ့ကွန်ပျူတာတက်စီမလဲဘယ်လိုပုံစံနဲ့သွားရင်တော့ကွဲပြဲမှုကိုဥတည်စီမလဲဆိုတဲ့ဟာတွေနားလည်မှုတူလာအောင်ကျွန်တော်တို့ကနိုင်ငံတကာပညာရှင်တွေဖိတ်ခေါ်ပြီးတော့ဆွေးနွေးတာမျိုးနိုင်ငံခြားကိုထွက်ပြီးတော့နေလာတာမျိုးအတူတူကအဲ့ဒါလိုလုပ်ဖို့လိုပါတယ်အဲ့ဒါလိုလုပ်ရင်းနဲ့မှကျွန်တော်ပို့ပြီးတော့ရင်းနှီးလာမယ်အပြင်မှာကျွန်တော်တို့အလွတ်သဘောတည်းဆုံဆွေးနွေးစကားပြောမှုတွေရှိမယ်စသဖြင့်အဲ့ဒါလိုဖြတ်တန်းပြီးတော့မှကျွန်တော်တို့ဒီတကယ်ဒီဆွေးနွေးပွဲမှာဆုံးဖြတ်ချက်တွေချတာအမြင်နေကြည့်နိုင်တာလို့ရင်ပို့ပြီးတော့အောင်မြင်လိမ့်မယ်လို့ထင်ပါတယ်။နောက်မတူတဲ့အခြေအနေရဆွေးနွေးပွဲတွေကိုလည်းမတူတယ်လို့ဖွဲပြီးတော့ရှင်းပါတာပေါ့နော်။အားလုံးဒီနေရာတနေရာထဲမှာလာပြီးစုဆွေးနွေးရမယ်။ဒီ SCA မထိုးရင်မပါရဘူးဆိုတာမျိုးတဲ့အစီအမထိုးနိုင်တဲ့လူတွေလည်းသူတို့နဲ့တည်တံ့ပေါ့တည်တံ့အခြေအနေကိုတိုးတက်လာအောင်နဲ့ NCA ဆိုတာဘာကြောင့်ပို့ဖို့လိုတယ်ဆိုတဲ့ဟာကိုလည်းနားလည်အောင်ရှင်းပြဖို့ပေါ့အဲအဲ့ဒီလိုဟိုဒီစိတ်ချစ်ချင်းနဲ့ခွဲပြီးတော့လောက်တာအားတော့ဟိုကိုကောင်းတယ်လို့
ယူဆပါတယ
်ဟုတ်ကဲ့ရေးရှိကြည့်ပြီးတော့စိတ်ရှိရှိနဲ့အားလုံးဟိုပါဝင်နိုင်မှုစူးစမ်းပြီးတော့ဆွေးနွေးပြီးတော့ပူပေါင်းလှုပ်ဆောင်သွားရမယ်လို့အန်ကေဦးရထွန်းပြောပတ်တာပေါ့နော်ကိုနေထွန်းနိုင်မှုနောက်ဆုံးသုံးသက်ချက်လေးတစ်ခုမေးချင်ပါတယ်ဒီဟိုတက်မတော်နေဟိုတိုင်းသားတွေကြာမှာပေါ့နော်တက်မတော်ရဲ့ဟိုငင်းငင်းရေးမူဝါဒနဲ့ဒီတိုင်းသားတွေရဲ့လိုလားချက်ကလည်းတော်တော်လေးကွာခြားနေတော့ဒီဟိုငင်းငင်းရေးဖြစ်စဉ်ရှေ့တိုးနိုင်မှုအဓိကဟိုတော့အုပ်စုကြီးတွေကဒီအဓိကနှစ်ဦးဖြစ်တဲ့ဒီတက်မတော်နဲ့တိုင်းသားတွေကြာမှာတကယ်ရောပြည်လည်မှုရနိုင်မှာမလားရှင်ဘယ်လိုသုံးသပ်ပါလဲ
တော့စမီချင်းဒီကြံမကြံရအောင်ဆိုရင်တော့ကျွန်တော်တို့ကစူးစမ်းပါတော့နော်ဒီတက်မတော်နဲ့တိုင်းသားကိစ္စမှာဆိုရင်လည်းကျွန်တော်တို့ဒီစိတ်တိုက်ကြိုးရမျိုးနဲ့ဆိုင်ဆက်ဆံရေးထူထောင်နိုင်အောင်ဆိုရင်တော့အစိုးရမှာလည်းအားကြောင်းရှိလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်အရသာအစိုးရမှာကဒီစစ်ဖက်ရဲ့ဖက်ဆက်ဆံရေးကိုကောင်းမွန်အောင်လုပ်နိုင်တယ်ဆိုရင်တော့ကျွန်တော်တို့ကနောက်ထပ်တစ်ဆင့်တိုးနိုင်တဲ့အနေအထားမျိုးခုလိုမျိုးဒီမီလာကမှာထိုက်တိုက်တွေ့တာမဟုတ်ဘဲနဲ့ပေါ့ခုနဆရာကြီးကပြောသလိုမျိုးကျွန်တော် formal ticket informal ticket တွေ့ဆုံဆွေးနွေးမှုတွေဆက်ဆက်ဆက်လုပ်နိုင်နိုင်တယ်ဆိုရင်လည်းကျွန်တော်အဖြေရနိုင်လိမ့်မယ်နီးစပ်နိုင်လိမ့်မယ်လို့ထင်ပါတယ်နောက်တစ်ချက်ကတော့အရေးကြီးဆုံးကတော့လက်ရှိဖြစ်နေတဲ့ NC ကိုချက်ဖို့မဟုတ်ဘူးလက်ရှိဖြစ်နေတဲ့အထိုင်တွေကိုချက်ဖို့မဟုတ်ဘဲနဲ့ခုလောက်ဆောင်နေရတဲ့အားလုံးကိုပြန်ပြီး review လုပ်ဖို့လိုရင်းတယ်လို့ထင်ပါတယ်ဘုကနဲ့ဒီတိုင်းဆက်သွားနေတယ်ဆိုရင်တော့ကျွန်တော်ဆွေးနွေးတာကတော့ဝေပါလဲဆုံးတားလဲဆုံးတဲ့အဖြစ်မျိုးတော့မရောက်သေးကြပါဘူးဒါကြောင့်အကုန်လုံးကိုတော့ပြန်ပြီး review လုပ်ပြီးမှအဖြေရှာကြပြီးတော့လိုလိမ့်မယ်လို့ရှင်းတယ်ဒီတိုင်းဆက်သွားနေတဲ့ကျွန်တော်ရလပိုင်းကတော်တော်ကိုခက်ခဲတဲ့အနေအထားဖြစ်လာပါလိမ့်မယ်ဗျာ
ရှင်ရှင်သုံးသက်ပေးရကျေးဇူးတင်ပါတယ်ဒီစနေပေါ်မှာပင်နိုင်ရှင်နေပေးကြရတဲ့ဒီခွန်ရင်ထုံးကိုနေထုံးနိုင်ဦးရဲ့ချောင်းနောက်ပြီးတော့ပါဝင်ရှင်နေကြတဲ့သူတွေနဲ့ဒါဟို email facebook ကနေပါဝင်ရှင်နေလာကြတဲ့သူတွေနောက်ပြီးတော့ကျွန်တော်ဖုန်းခေါ်လို့မရတဲ့ကိုခင်မောင်လေးကိုကျော်မြတ်သူအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
ကျွန်တော်တို့အစီအစဉ်မှာအေးတနာကျော်စီစဉ်တင်ဆက်တဲ့တရားလိုင်းစနေကအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်
စနေညတိုင်းလိုင်းအစီအစဉ်ကိုဒီနေ့မြန်မာခေတ်အတန်းလိုင်းအစီအစဉ်မှာပြန်လည်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်တရားလိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်ရှင်
ဒီရည်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါသေးတယ်။ DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ကြီးမှာဖြစ်ပါသေးတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ HSS7 ဂျိုးလူကနေပြသတဲ့မနေ့30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါသေးတယ်။
ဒီကနေ့ခုလိုထုတ်လွှင့်နေတဲ့အစီအစဉ်လေးကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တကယ်လို့ဆက်မဖတ်ရနိုင်စနားနိုင်ပါရဲ့ရှင်။ VOA ကနေ့ဒီနေ့နေ့နဲ့ခင်းစီစဉ်လေးကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုကိုစိုးရင်းနိုင်ငံကကြီးညာပေးပါမယ်ရှင်
။ဒီဆက်ရင်းသမှုထက်တီခုနနိုင်ငံ CEO ဘက်ကထုတ်ပြန်တဲ့ကြေညာချက်မှာအရင်ကမလုပ်ဘူးတဲ့လောက်ရတစ်ခုအနေနဲ့အရေးကြီးတဲ့ကိစ္စရတစ်ခုအတွက်အမေရိကန်ပြည်ထောင်စုကိုချမှတ်ထားခဲ့ပါတယ်။နောက်ဆုံးထုတ်ပြန်တဲ့ကြေညာချက်ကအမေရိကန်ပြည်ထောင်စုကလွဲလို့ဥရယာတိပြောင်းလဲမှုရှုတ်ထိုက်ရေးအတွက်ဝိုင်းဝန်းလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ဥရယာတိပြောင်းလဲမှုဆိုင်ရာကိစ္စရနဲ့ပဲရစ်သဘောတူညီချက်တို့ကိုအမေရိကန်ပြည်ထောင်စုကပြန်လည်တုံ့တက်နေတဲ့ကာလဖြစ်တာကြောင့်အများသဘောတူဆုံးဖြတ်ချက်ထဲမှာပါနိုင်တဲ့အနေအထားမရှိဘူးလို့ G7 ညီလာခံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီတင်ရတဲ့ဖွဲ့ကမန်ချက်စတာမြို့အပြေကဘုံခွဲတက်ခတ်မှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုမှာတိုးတက်မှုတွေရှိလာတဲ့အတွက်အကြမ်းဖက်မှုအနေနဲ့သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်ကနေစနေနေ့မှာတဆင့်လျှော့ချသတ်မှတ်လိုက်ကြောင်းဝန်ကြီးချုပ်ထရီဇာမေကပြောကြားလိုက်ပါတယ်။တင်းလာနေကမန်ချက်စတာအကစားရုံမှာအပြေကဘုံခွဲတက်ခတ်မှုဖြစ်သွားခဲ့ပြီးတဲ့နောက်မှာအကြမ်းဖက်မှုအန်ဒီရဲ့သတိပေးချက်ကိုတိုးမြင့်သတ်မှတ်ခဲ့တာဖြစ်ပါတယ်။အခုချိန်ထိဖမ်းဆီးထိန်းသိမ်းထားသူ12ဦးရှိသွားပြီလို့ဆိုပါတယ်။မဘာသာလို့ခေါ်တဲ့အမျိုးဘာသာသာသနာဆောင်ရွက်ရေးအဖွဲ့ဝင်တန်ဃာတော်တွေတီလာရှင်နေနဲ့ဒီဖွဲ့ကိုထောက်ခံသူတချို့ဟာမနေ့စနေနေ့ကအင်းစိန်မြို့နယ်အတွင်းမှာရှိတဲ့အောင်ဆန်းတောရတပ်ဦးကျောင်းတိုင်းမှာစီဝေပွဲကျင်းပခဲ့ကြတာမှာတက်ရောက်သူပေါင်းထောင်နဲ့ချီရှိခဲ့တယ်လို့ဆိုပါတယ်လူမျိုးရေးဘာသာရေးတက်မှမှုတွေဖြစ်ပေါ်အောင်လုံဆော်ပြောဆိုတယ်လို့ဆွဆွဲခံနေရတဲ့မဘာသာအဖွဲ့ဟာတန်ဃာအဖွဲ့စီအခြေခံစီမင်းလှုပ်ထွန်းလုပ်နည်းတွေနဲ့ကိုက်ညီခြင်းမရှိကြောင်းဆုံးဖြတ်ချက်ချထားပြီးဖြစ်တဲ့အတွက်မဘာသာအဖွဲ့ဟာတရားမဝင်အဖွဲ့စီဖြစ်ကြောင်းဖြစ်တာကြောင့်ဇူလိုင်လ15ရက်နေ့မတိုင်ခင်ဒီအဖွဲ့ကိုဖျက်သိမ်းပေးဖို့မဟာနာနိုင်ငံတော်တန်ခါမဟာနာကအဖွဲ့ချုပ်ကမေလ23ရက်ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ပြီးနောက်မှာဒီစည်းဝေးကျင်းပလာပါမဘာသာအဖွဲ့ကိုတရားမဝင်အဖွဲ့အစည်းဖြစ်မဟာနာကကြီးညာထားပြီးမယ်သူတို့အဖွဲ့ကိုဖျက်သိမ်းပြမှာမဟုတ်ဘူးလို့ဝိုင်းမဘာသာဆရာတော်တပားရဲ့ကြေညာချက်ကိုကိုကာပီ AB သတင်းမှာဖော်ပြထားပါတယ်အမေရိကန်လေကြောင်း AA ပိုင်းလေရင်နဲ့လိုက်ပါလာတဲ့ ီးတဲ့ဒုက္ခကြာတာပြီးနေကမြောက်ကွယ်ပိုင်းနာပြည်နယ်ရှာလော့ဒေါက်ကလပ်နိုင်ငံတကာလေးစိတ်မှာလေရင်ပြန်တက်ဖို့ပြင်ဆင်နေရင်မှာပဲလေရင်မျိုးကိုကိုက်ဖို့ကြိုးစားခဲ့ပြီးလေမောင်းကနေခွန်ချထွက်ပြေးခဲ့တဲ့အတွက်သူ့ကိုဖမ်းဆီးထိန်းသိမ်းထားပါတယ်။ဒုက္ခမြန်မာနိုင်ငံကခင်လူမျိုးတူဖြစ်ပြီးကိုထွန်းလုံစင်လို့တည်ရပါတယ်
။သတင်းကြီးချုပ်ကိုကိုစောင်းရင်းနိုင်ငံကြီးကပေးခဲ့တာပါ။ဒီနေ့အတွက်စီစဉ်ထုတ်လို့အမှုကတော့ဒေါက်ကီမျိုးတက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်နာတမင်းဖြစ်ပါတယ်။ကျွန်မအီတန်စမာရှင်။ VOA မြန်မာကညနေပိုင်းမြန်မာဘာသာစီစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိလိမ့်မှာစီစဉ်နိုင်ပါတယ်။ဒေါက်တာရှင်ပေါင်းကောင်းတော်နေ့ချင်းဖြစ်ပါသေးရှင
This program has come to you from the Voice of America, Washington.